Welcome to the Voice of America in Burmese.
Mingla nya cha ma tota shin mya shin. View American tan ye 2018 khu ne November 29 ye inga ni nya be a season ni go Washington DC myo ro ga ni dai ye chou lin pe ni ba bi shin. ကျမများသတင်းအောင်မှာဒီညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ်
။ကျမကတော့စုမြတ်မော်ပါရှင်။ယူကရိန်းနိုင်ငံမှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တဲ့ဗော်အင်ဗတန်စိုးရိမ်နဲ့လို့ရုရှားဘက်ကပြောကြားလိုက်ပါတယ်။ထရမ့်ရွေးကောက်ပွဲအောင်နိုင်ရေးစည်းရုံးရေးအဖွဲ့ဥက္ကဋ္ဌဟောင်းကအစိုးရရှေ့နေတွေနဲ့အပေးအယူလုပ်ထားတဲ့သဘောတူညီချက်ကိုချိုးဖောက်ပြီးတော့စုံစမ်းစစ်ဆေးသူတွေကိုလိန်ညာပြောခဲ့တယ်လို့အထူးစုံစမ်းရေးမှူးရောဘတ်မူလာယုံကပြောကြားလိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အချိန်ညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အင်္ဂါညပိုင်းအတွက်ထိတ်တန့်ရောက်သတင်းဆောင်မှာတော့တနင်္သာရီတိုင်းတဝဲကံယူရက်မှာရိုဟင်ညာမွတ်စလင်60ကျော်လိုက်ပါလာတဲ့ဆက်လီတစင်းကိုမြန်မာရေတပ်ကတွေ့ရှိပြီးထိန်းသိမ်းလိုက်ပါတယ်
။သူတို့ကစစ်တွေဘက်ကဗျာစစ်တွေစဲကြောင်းအုပ်စုဘက်ကဒီရွာလေးရပေါ့နော်။ဒါတည်းသူတို့ကမလေးရှားသွားကြမှာ။ထောက်တာတော့မသိဘူးသူတို့ကစစ်တွေမှာ
လောင်းလုံးလောင်းဝကမြို့နယ်မှဥမ္မောင်မောင်ပြောသွားတာပါ။တရင်ပြေဆုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီတရင်နဲ့တူနာစင်ကြားမှာကတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေနေရရင်ပြန်မယ့်အစီအစဉ်ပေါ့။နိုင်ငံတကာတိုင်းဝမ်ကစိုးရိမ်မကင်းဖြစ်နေပေမဲ့မြန်မာဘက်ကတော့အစဉ်အသင့်ပြင်ဆင်ထားကြောင်းတာဝန်ရှိသူတွေကပြောပါတယ်။ကချင်ပြည်နဲ့ရှမ်းမြောက်ဒေသစစ်ဆောင်စခန်းတွေရှိတဲ့ဒေသတွေမှာအေးလွန်ကဲနေပြီးအရေးပေါ်အကူအညီတွေလိုအပ်နေပါတယ်။စားရစိတ်ဝင်စားပွဲသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဝတ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှနဲ့အတူအင်္ဂါညတိုက်ရိုက်လေလံစီစဉ်ကိုနားဆင်ရပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင
်။ယူကရိန်းနိုင်ငံမှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တဲ့အတွက်ယူကရိန်းအရှေ့ပိုင်းမှာရန်လိုမှုတွေပိုဆိုးလာလိမ့်မယ်လို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။ဒီစစ်အုပ်ချုပ်ရေးထုတ်ပြန်တဲ့ဆုံးဖြတ်ချက်အပေါ်အင်ပတန်ဆိုးရိမ်နဲ့လိုရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ယူကရိန်းရေတပ်တင်ပေါ်နှစ်စီးနဲ့ဒီဆွဲတင်ပေါ်တစ်စီးကိုရုရှားကရေနံနိမိတ်ကျူးလွန်တယ်လို့ဆိုပြီးပင်လယ်နက်ထဲမှာဖမ်းဆီးခဲ့ပြီးတဲ့နောက်လွှတ်တော်ရဲ့ခွင့်ပြုချက်နဲ့ယူကရိန်းနိုင်ငံတဲကဒေသ10ခုမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့တာပါ။ဗုဒ္ဓဟူးနေ့မှာစတဲ့အသက်ဝင်မဲ့စစ်အုပ်ချုပ်ရေးကရပ်ပေါင်း30အထိအကျုံးဝင်ပါတယ်။ရုရှားဘက်ကရန်လိုမှုတွေတိုးလာချိန်မှာယူကရိန်းနိုင်ငံကာကွယ်ရေးအတွက်စစ်အုပ်ချုပ်ရေးလိုအပ်တယ်လို့သမ္မတပက်ထရိုပေါ်ရိုရှန်ကိုကပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကပင်လယ်နက်ထဲမှာယူကရိန်းရေတပ်တင်မောနှစ်စီးကိုရုရှားကပစ်ခတ်ခဲ့တယ်လို့ဆွဲတင်မောကိုဝင်တိုက်ပြီးဖမ်းဆီးခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှတနင်္လာနေ့နေ့လယ်ပိုင်းကအရေးပေါ်အစည်းအဝေးခေါ်ခဲ့ပါတယ်။ယူကရိန်းအချုပ်အခြာအာဏာကိုလွန်လွန်ကျူးကျူးချိုးဖောက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောပြီးတော့ရုရှားကိုအပြစ်တင်ခဲ့ပါတယ်။ဖမ်းဆီးထားတဲ့တင်မောတွေနဲ့တင်မောသားတွေကိုအ мян ဆုံးချွင်းချက်မရှိပြန်လွှတ်ပေးဖို့လုံခြုံရေးကောင်စီအဖွဲ့ဝင်အများစုကလည်းတောင်းဆိုခဲ့ပါတယ်။နေတိုးအဖွဲ့အကြီးအကဲရန်စတိုဒန်ဘတ်ကလည်းရုရှားလုပ်ရအတွက်ဘာဆင်ကျင်နဲ့မှတရားမျှတအောင်လုပ်လို့မရဘူးလို့ပြောပြီးတော့တင်မောတွေကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။EU အကြီးအကဲဒေါ်နယ်ဒ်တက်စ်ကလည်းရုရှားဘက်ကပြစ်ခတ်ခဲ့တာကိုအပြစ်တင်ပြီးယူကရိန်းနိုင်ငံဘက်က EU ရပ်တည်တယ်လို့တုံ့ပြန်ခဲ့ပါတယ်။အခြေအနေတွေပိုဆိုးအောင်လို့ယူကရိန်းအစိုးရနဲ့အနောက်နိုင်ငံကထောက်ခံသူတွေကလုပ်နေတာလို့ကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းတန်တမန်ကတုံ့ပြန်ခဲ့ပါတယ
်။သမ္မတဒေါ်နယ်ဒ်ထရမ့်ရဲ့မဲဆွယ်စီရင်ရေးမူဟောင်းအနေနဲ့စုံစမ်းစစ်ဆေးသူတွေကိုလိန်လယ်ပြောဆိုပြီးအစိုးရရှေ့နေတွေနဲ့အပြစ်ယူလုပ်ထားတဲ့သဘောတူညီချက်ကိုချိုးဖောက်ခဲ့တယ်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရှုံးကပြောလိုက်ပါတယ်။ဗဒိုင်းဆိုင်ရာရာဇဝတ်မှုတွေတော်တော်များများနဲ့ထောင်ထဲ10နှစ်လောက်ထိကြာခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့မနဖော့တာ2016ခုနှစ်ရွေးကောက်ပွဲမှာသမ္မတထရမ့်မဲဆွယ်ရေးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်ဖို့သဘောတူထားတာပါ။အမှန်တိုင်းမကျွေးမကြံဖြောက်ချက်ပြီးထွက်ဆိုပြီးပူးပေါင်းဆောင်ရွက်ဖို့ကတိပေးခဲ့တဲ့အတွက်သူ့ပေါ်ဆွေးဆိုထားတဲ့အမှုတချို့ကိုရုပ်သိမ်းပေးခဲ့ပြီးပြည်ထောင်ကိုပါရှော့ချပေးဖို့ကိုလည်းအစိုးရရှေ့နေတွေဘက်ကသဘောတူထားပါတယ်။အထူးစံသေးမှုမူလာရဲ့ကျောင်းကတော့မနဖတ်ဂရီဖောက်ချက်လေးလဲပြောဆိုပြီးပြည်တော်စုအဆင့်ဥပဒေတွေကိုချိုးဖောက်ခဲ့ကြအောင်ပြောဆိုခဲ့ပေမဲ့ဘာတွေကိုလိန်လေခဲ့တာလဲဆိုတဲ့အသေးစိတ်ကိုတော့မပြောဘဲနောက်ပိုင်းကျမှရှင်းပြမယ်လို့ဆိုခဲ့ပါတယ်။အခုလိုဆွဲလိုက်တာကိုမနဖတ်ရှင်းနေဘက်ကတော့ညှင်းဆိုထားပြီးမနဖတ်အနေနဲ့ဒီစုံစမ်းရေးတရားသူကြီးရုံးအဖွဲ့နဲ့အချိန်ပေါင်းများစွာတွေ့ခဲ့ပြီးအမှန်တိုင်းသာပြောခဲ့တယ်လို့သူယုံကြည်ထားကြောင်းဆိုပါတယ်ခင်ဗျာ။
EU ဥရောပသမ္မတကနေနှုတ်ထွက်ဖို့လုပ်နေတဲ့ဗြိတိန်နိုင်ငံအနေနဲ့ကိုယ့်သဘောနဲ့ကိုယ် EU ကနေမထွက်တော့ဘူးလို့ဆုံးဖြတ်နိုင်သလားဆိုတာကို EU ရဲ့အမြင့်ဆုံးတရားရုံး ECJ မှဒီကနေ့စတင်ကြားနာနေပါတယ်။ဥရောပသမ္မတရဲ့ Lisbon သဘောတူစာချုပ် Article 50စာပိုက်50ထဲမှာပါတဲ့သတ်မှတ်ချက်အရဗြိတိန်နိုင်ငံက2019မတ်လ29ရက်နေ့မှာ EU ရဲ့ကနေတရားဝင်နှုတ်ထွက်ရတော့မှာပါ။ဒါပေမဲ့ Uyoba Gangsigo, Diawe, no trouble, a Janja Tari Sago, Tacha E. Opoe, Nesakona Nanga, yet the Borduni Jemma Babe, Bredinga, go the Bonne, go Jok Dengue, Shimishi, Assomcia Bibo, Scotland, Shoto Madriga, Luxembourg, Machide, ECG, Dia Yongo, Shout Tage Jaraba, the Gelo, E. Urega, no trame, Somcia Chago, Bredinga and Nine, go the Bonne, go, Pianangelo, Dia Yonga, Somcia Kaye, Bredin Matre, Sana Kanye, Long Nibo, Lampo and Ali Melo, no trouble, Lulare, Driga, Miolini Jabare, the Chainem. EU Nebriday and Naga Sassanine Patalo, Napa Yasi Tare, the Bordu Nija Mujanugo, Dizama Sadiani Jayan, Breding Bali Mama, Mekwe, a debut Machabare, Mujanure Ma, EU Bago Breding up Miaji, Shop Beat Harelu Sobi, Lodo Amat Dom Yamaga, Gangwe, Betame, Lupioni Javare, Mindijo Teresa Migaro, the Bordu Nijadu, Betage Messoye, Maye Yare, Chi Nijal Dome, Lupio Biro, a debut book, Daitoni Vare.
Titin it has Ubri Simin Tinin Yashiriga. Uber taxi car comigo, Koyakura, Chalatri, Internama, Koyu Makaya on, Lolong Jojo Matente Namune, American dollar, Titamanatan Tangwe Chamalabare, the town Sacha Konitonga, Titi Nangada, Nitamakonatan Bawe, Uber taxi, Sigay Ruba, Thomson Nathanya, Koyakura, Chalatrigo, Ati Chamatanke, Internet Cyber Takay the Mari, Koyu Queen Yadare Mune, Sasabi, a Kulu Tangwe Chamaladaba. ဒီခွေးယူခံရရတဲ့ကိုယ်ကူရာချက်လက်ဖိုင်တွေထဲမှာပြည်ထောင်နိုင်ငံသားကားမောင်းဒရိုင်ဘာ၈၃၀၀ပါဝင်ဒရိုင်ဘာစုစုပေါင်း၃၁၇ခုနံပါတ်အီးမေးလ်လိပ်စာတစ်ချို့ပတ်စဝတ်တွေလည်းပါသွားခဲ့ပါတယ်ပြည်ထောင်တရင်ချက်လက်ဆိုင်ရာကော်မရှင်မင်းကြီးယုံကအခုလိုချက်လက်တွေခွေးယူခံရတာကပြင်ဆင်နိုင်ခဲ့တဲ့အကျဉ်းချင်းလေးဖြစ်ခဲ့တဲ့တရင်ချက်လက်ဆိုင်ရာလုံခြုံရေးအားနည်းချက်ကြောင့ ခိုးခံခဲ့ရတဲ့တက္ကစီစီးစုတွေကိုပါလုံးဝအလေးမထားခဲ့တဲ့အမှုလည်းဖြစ်တယ်လို့ဆိုလိုက်ပါတယ်အက်စကတ်စလေးကဆက်ပြီးအဲ့ဒီခိုးယူခံတဲ့အချိန်တော့ကလည်းဥပါအနေနဲ့အခိုးခံရသူတွေကိုကြိုးချောင်းမချခဲ့ဘူးအကူအညီလည်းမပေးခဲ့ဘူးဒါကြောင့်ဒီအခိုးခံရသူတွေအနေနဲ့နစ်နာနိုင်ဖို့အခြေအနေကိုရောက်ခဲ့ရတယ်လို့ဆိုပါတယ်ခင
်ဗျာ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင်း
အင်္ဂါနေ့ညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးပေးနေပါတယ်ရခိုင်ပြည်နယ်ကလှေစည်းပြေး90ကျော်ပါတဲ့ဆက်လီတစင်းမလေးရှားနိုင်ငံဘက်ကိုသွားဖို့ကြိုးစားစဉ်တင်းသာရီတိုင်းဒဝဲကမ်းလွန်ရေးပြင်မှာမြန်မာရေတပ်ကတွေ့ရှိပြီးတော့ထိန်းသိမ်းခဲ့ပါတယ်ရခိုင်ပြည်နယ်စစ်တွေမြို့နားမှာရှိတဲ့တဲချောင်းဒုက္ခသည်စခန်းကရိုဟင်ဂျာတွေပါတဲ့ဆက်လီကိုလောင်းလုံပုတ်ကျွန်းနဲ့မောင်မကန်ပုတ်ကျွန်းကြားမှာတနင်္ဂနွေနေ့ကဖမ်းမိခဲ့တာဖြစ်ပါတယ်ဆက်လီပေါ်မှာအမျိုးသား28ယောက်အမျိုးသမီး33ယောက်ကလေး32ယောက်စုစုပေါင်း93ယောက်ပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်လောလောဆယ်သူတို့ကိုဒဝဲမြို့လောင်းလုံမြို့နယ်ကစမ်းလှမ်းပင်လယ်ကမ်းမှာယာယီထိန်းသိမ်းထားတယ်လို့တနင်္လာရီတိုင်းဒုတိယရဲမှူးကြီးစိန်ဝင်းက VOA မြန်မာပိုင်းကိုပြောပါတယ်လေပေါ်ပါလာသူတွေကသူတို့ဟာစစ်တွေမြို့နာကတဲချောင်းအုပ်စုဒုက္ခသည်စခန်းတွေကဖြစ်ကြတယ်လို့ပြောတဲ့အကြောင်းလာဝကတာဝန်ရှိသူကပြောပြပါတယ်မလေးရှားကိုသွားဖို့အဖို့ခပေးပြီးတော့ဆက်လီနဲ့ထွက်လာကြတာလို့ဒီဆက်လီပေါ်မှာပါလာတဲ့သူတွေကပြောပါတယ်နေထိုင်စားတောက်ရဲ့အခက်အခဲကြုံနေရတယ်လို့ဆိုတဲ့ဒီရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေကနေမလေးရှားနိုင်ငံကိုဆက်လီနဲ့သွားဖို့ကြိုးစားသူတွေကိုမိတာအခုနိုဗင်ဘာလထဲမှာ၃ချိန်ရှိပါပြီရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့ဒုက္ခသည်တွေကိုလက်ခံဖို့စီစဉ်ပြင်ဆင်နေချိန်မှာပဲရခိုင်ပြည်နယ်ထဲမှာရှိတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေကမလေးရှားဘက်ကိုသွားဖို့ကြိုးစားနေကြတာဖြစ်ပါတယ်
မလေးရှားနိုင်ငံကွာလာလပူမြို့ပြင်ကအိန္ဒိယဖျားကြောင်းတစ်ခုနေရာပြောင်းရွှေ့ရေးနဲ့ပတ်သက်တဲ့အထီးကရုံးဖြစ်ပွားခဲ့တာကြောင့်လူ21ယောက်ကိုဖမ်းဆီးထားကြောင်းမလေးရှားရဲကဆိုပါတယ်။စီလန်ကောပြည်နယ်ဗဟိုကတိရိမဟာမရီယမ်မန်ဖျားကြောင်းတွင်ဝတ်ပြုနေသူအိန္ဒိယလူမျိုးတွေကိုအပြင်လူတစုကတနင်္လာနေ့မနက်မှာဝန်ရောက်တိုက်ခိုက်ခဲ့တာပါ။ဝန်ရောက်တိုက်ခိုက်သူတွေကဆမ်ရိုင်းဒါရီတန်တုပ်တွေပစိန်တွေလိုလက်နက်တွေကိုသုံးပြီးဖျားကြောင်းနဲ့ဝင်လာတဲ့အချိန်ဖျားကြောင်းပြောရေးဆက်ခွင့်ရှိသူဆရာရမကြီးကပြောပါတယ်ဖျားချောင်းကိုအကာအကွယ်ပေးဖို့ရဲတွေကိုတောက်ဆူထားတာလနဲ့ရှိရှိပြီဖြစ်ပေမဲ့ဘာမှဖြစ်မလာဘူးလို့လည်းရမကြီးကဆက်ပြောခဲ့ပါတယ်အိန္ဒိယဖျားချောင်းကိုစောက်ထားတဲ့မြေကို MCT အင်ချမ်မြေဖွဲ့ကပိုင်နာဖြစ်ပြီးရာသီနှစ်တစ်ခုကြာရှိနေတဲ့ဒီဖျားချောင်းကိုပျောက်ရွှေ့ပေးဖို့တရားရည်ရင်ဆိုင်နေရတာဖြစ်ပါတယ်
Mexico Neza Kopchajo Biro, America Bidansu, Labo Josa Nire, America Tai Levita, Nangam Yang Shui La Durigo, Tu Soya Nine, Wingwin Bema Maho Pulu, Tamra Donald Trump, Piota Libare, America Neza Go Udi Lanizare, Tu Su, Ubri Medurigo, America Nego Wingwin Bumam Ho De Dre, Nau Jang Piente Dwazalu, Tamra Tranga, Mississippi Bine Madanani, Yanivanga Lode, Lulu Siu, Wed Kuma Piogerawa, America Ne Mexico Jaga, San Sidro Neza Gina Ma, the American Bago Atiwembo Josake to the Chune, American Neza Longjoy Tawin Shiduri, Padibaka Chicke, Bidia Nama, Tamraga Kulu, Piojagirawa, the Ninguniga Chicke, Pia Dema, the American Neza Longjoy Riga, Mexico Nangan Bema Sinir, Luo Jigo, Nye Yobonu, Nepika Luzu, Quegevare, Akulum Yom Nye Yobonu, Tongerago, Tamraga, Jim Chimidro.
အရေးမကြီးသလိုမျိုးရှော့ပြောခဲ့ပါတယ်။တုံးခဲ့တဲ့မျက်ရည်ယိုပုံးတွေကအန်ဒီရဲ့မရှိတဲ့မျက်ရည်ယိုပုံးမျိုးဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်ရှင်။အင်္ဂါဂျိုရဲ့တွင်ပိုင်းကိုလေ့လာဖို့တမှုထူးခြားရည်မှန်းချက်နဲ့အခုနောက်ဆုံးစီလွတ်လိုက်တဲ့အင်္ဂါဂျိုစူဇန်လေ့လာရေးအရှင်ငယ်လေးဟာအင်္ဂါဂျိုပေါ်အောင်မြင်စွာဆင်းသက်နိုင်ခဲ့တယ်လို့အမေရိကန်အခါသာစူဇန်လေ့လ Mugu, Pigginswa, Sinta Nangirawa, and the Yarone Engajibo, Sinta Mugu, Omiza, Sonya Nagare, Chella Yare Camaro, California, Dinega, Jet Propulsion, Tudinas Kanga Engineering, and Low Wamia Kajawa.
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆူမြတ်မှုနဲ့ကိုဝင်းမင်းတို့ပြောပြပေးကြတာပါ။VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Radio ကသာမကပဲ VOA Internet ဆက်မျက်နှာဖြစ်တဲ့ Burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်သလို တနင်္သာရီတိုင်းဒဝဲကမ်းရိုးတန်းမှာရိုဟင်ဂျာမွတ်စလင်90ကျော်လိုက်ပါလာတဲ့ဆက်လီတဲ့စင်းကိုမြန်မာရေတပ်ကတွေ့ရှိပြီးထိမ့်ပိတ်လိုက်ပါတယ်။ရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့ကြိုးပမ်းနေတော့မှဂျာပြတ်မိခဲ့တဲ့ဆက်လီပေါ်မှာလိုက်ပါလာတဲ့သူတွေကိုတော့အခုအခါအစားအစာနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးထားပြီးစုံစမ်းစစ်ဆေးပြီးရင်တော့မူလနေရာကိုပြန်ပို့မယ်လို့လည်းမျှော်လင
တမလို့ရည်တဲ့ကတနင်္ဂနွေနေ့ကဖမ်းဆီးမိပြီးထိန်းသိမ်းထားတဲ့ဆက်လီပေါ်မှာတော့အမျိုးသား28ဦးအမျိုးသမီး33ဦးနဲ့ကလေး32ဦးစုစုပေါင်း93ဦးပါဝင်လာတယ်သူတို့တွေဟာရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့ကြိုးပမ်းနေသူတွေဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုထားပြီးအခုအချိန်မှာတော့လိုအပ်တဲ့ထောက်ပံ့မှုတွေနဲ့အတူစစ်ဆေးမေးမြန်းနေတယ်လို့လည်းတရင်းလိုက်တိုင်းဒေသကြီးဒုတိယရဲမှူးကြီးစိန်ဝင်းက VOA ကိုခုလိုပြောပါတယ်
။နောက်တော့ကျွန်တော်တို့ကဒီစမ်းလှပေါ့နောက်လို့မြို့နယ်စမ်းလှမှာပင်လက်ပေါ့ပင်လက်ကပေါ့နော်ဒီမှာကနအချိန်ကားပြည်တော်စစ်ဆေးတွေကိုလာဝကားတို့ဘက်တို့နဲ့စစ်ဆေးနေတယ်စစ်ဆေးပြီးတော့စစ်ဆေးချက်ရှိချဲကိုကျွန်တော်ကပြည်သူစုစုရောက်တင်လာတယ်ပြည်သူစုအာနေစီမံတယ်တဲ့ကျွန်တော်ကြိုင်းတော်ဆောက်ရမှာပါမဟုတ်တာတော့ကျွန်တော်တို့တင်မို့ပေါ်မှာလေကျွန်တော်တို့ကကမ်းပါဗျာတင်မို့မှာကျွန်တော်တို့ဒီဟိုကမင်းဟိတွေကဘလို့ချက်ချွတ်မှုသားတာပေါ့ကျွန်တော်တန်းကတော့ရေးနေပါပဲအကုန်လုံးကတော့စစ်ဆေးနဲ့ဖြစ်နေတဲ့ချက်တရည်တွေတော့ကျွန်တော်ချွေးမှုတွေအကုန်လုံးတော်အောင်ယူတာပါဗျာ
သူတို့ဟာရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့အခကြေးငွေပေးထားလို့လဲဆိုပါတယ်လက်ရှိစစ်ဆေးချက်တွေကရခိုင်ပြည်နယ်မှာနေတဲ့စားရက်စားတဲ့အထောက်အထားတွေဟာရခိုင်မှာကြံခဲ့တယ်လို့လဲလောင်းလုံးလာဝကမြို့နယ်မှုဦးမောင်မောင်ကခုလိုပြောပါတယ်
။အဲဒီဥစ္စာလေးသူတို့ကစစ်တွေဘက်ကဗျစစ်တွေစဲချောင်းဟုတ်စုဘက်ကရွာလေရပေါ့နော်။ဒါတည်းသူတို့ကမလေးရှားသွားကြမှာမလေးရှားကိုလေ။ဟိုထောက်တာတော့ထောက်တာတော့မသိဘူးသူကစစ်တွေမှာနေတယ်ပြောတယ်စစ်တွေစဲချောင်းတို့စဲချောင်းတို့ဓာပိုင်တို့အဲ့ဒီအမီနာတပ်ဝက်ကဒီပြောတယ်အမို့သူတို့မှတချို့လည်းရှိတယ်ပေါ့ဒါပေမဲ့မပါလာဘူးပြတချို့ကလည်းကင်ထားတဲ့ကပ်ပြားလေးတွေရှိတယ်နံပါတ်လည်းမသိဘူးတဲ့အဲ့လိုမျိုးတော့လက်ရှိကတော့သူတို့မှမပါလာကြဘူးပေါ့အထောက်တာမဲ့မို့သူတို့မှတော့ရှိတော့ရှိမှာပေါ့လောလောဆယ်တော့မပါလာဘူးပေါ့ဒါအထောက်တာလေးကတော့
ဒီလ16ရက်နေ့ကလေရခိုင်ပြည်နယ်စစ်တွေမျိုးနီးဒုက္ခသည်စခန်းအနေနဲ့မလေးရှားကိုသွားဖို့ကြိုးပမ်းကြတဲ့ဒုက္ခသည်106ဦးကိုရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကြီးအောင်မှာတွေ့ရှိခဲ့ပြီးနောက်ပိုင်းမှာတော့နေရဒုက္ခသည်စခန်းတွေကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်။အခုထပ်မံတွေ့ရှိထင်းထင်းထားတဲ့လူတွေကိုလည်းအလားတူမူလနေရာတွေကိုပြန်ပို့မယ်လို့မျှော်လင့်ရပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတိုင်းဝန်ကြီးဌာနပြည်ထောင်စုဒုဝန်ကြီးဦးစိုးအောင်ကတော့ညွှန်ကြားချက်တိုင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်
။ကျွန်တော်တို့ဝန်ကြီးဌာနကတော့တကယ်လို့ဥစ္စာဖြစ်လာလို့ရှိပြီးခဲ့တဲ့ဟိုဟာတော့လေဘာလဲကြောက်တန်းလားကြောက်တန်းလားလေကြောက်တန်းဥစ္စာရောက်လာတဲ့ပင်ကလေးတွေကတော့ကျွန်တော်တို့ဒီသူ့ရဲ့ကဲ့မနေကိုပြန်ပို့တယ်လေ။ပ
ကျွန်တော်တို့ဦးကြီးဌာနကတော့သူတို့ရဲ့လမ်းမှာနေစားရေးအတွက်ပေါ့ကျန်ပိုးတဲ့ခါမှာစားရေးအတွက်ဘူးလိုအပ်တဲ့ဆန္ဒရေးခါတွေကျွန်တော်တို့ကထောက်ပံ့ပေးလိုက်တယ်သူဝိစားတွေပါတွေလည်းအကုန်လုံးဟိုကဖြစ်တယ်လीနော်စီစဉ်ပေးတယ်ပေါ့အဲ့လိုမျိုးလုပ်ပြီးပါတယ်နော်ဒါလိုဖြစ်ရင်ကျွန်တော်တို့ပြန်ကြကြရလာလက်ကျင်ကြကြတဲ့ကျွန်တော်တို့ဆောင်ရမှာပါနော်ရခိုင်ပြည်နယ်ကမတီမငြိမ နောက်ထပ်နေရဆုံးခွာထွက်ပြေးဖို့ကြိုးပမ်းမှုတွေသတင်းတွေထွက်ပေါ်နေတာပါဒုက္ခတွေနေရပြန်ဖို့အစီအစဉ်နဲ့ပတ်သက်လို့လေမြန်မာနိုင်ငံဘက်မှာအဆင်သင့်မဖြစ်သေးတဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝန်ကထောက်ပြနေကြပါတယ်မြန်မာအစိုးရကတော့ရင်းညာဆိုတဲ့အမည်ကိုတရားဝင်အတိမတ်ပြုလက်မခံထားပေမဲ့ဒုက္ခတွေနေရပြန်ဖို့မယ့်အစီအစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံဖို့လည်းအဆင်သင့်ပြင်ဆင်ထားကြောင်းပြောဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်ခန့်သတင်းပေးပို့ထားတာပါအခုတစ်ဆက်ထဲမှာပဲဒုက္ခတွေနေရရင်ပြင်ရင်နဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေနေရရင်ပြန်မယ့်အစီအစဉ်ပေါ်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်မကင်းဖြစ်နေပေမဲ့မြန်မာဘက်ကအဆင်သင့်ပြင်ဆင်ထားကြောင်းရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့ VOA ဝိုင်းတော်သားနဲ့တွေ့ဆုံရမှာမြန်မာတာဝန်ရှိသူတွေကပြောပါတယ်ဒုက္ခသည်တွေကိုပြန်လည်လက်ခံမဲ့လှဖိုးခေါင်ကြားစခန်းပါဝင်မောင်နှောမြို့နယ်ကအခြေအနေတွေနဲ့ပတ်သက်လို့ကိုကျော်ကျော်သိန်းကိုမတ်တင်ကြီးထိုက်ကအခုလိုမေးမြန်းထားပါတယ်
ဒီအုတ်ချုပ်ရေးမှုဘက်ကရောတခြားဒီကိစ္စတွေသူတို့ရဲ့ရက်ရွာကိစ္စတွေနဲ့ပတ်သက်ပြီးတော့ဘာတွေပြောပါသေးလဲရှင်ထူးထူးခြားခြား
အုတ်ချုပ်ရေးမှုကတော့ဒုက္ခတွေပြန်လာတဲ့အခါမှာဒီအဖြစ်အပျက်ကိုကြည့်ကြည့်ဖို့အားလုံးအသင့်ပြင်ထားပြီးသားဒုံဒုံလေးပိုင်းရှင်နေတဲ့ရှင်ဒုက္ခတွေအုတ်ချုပ်ကိုချထားတယ်ဒါတော့ဒီကတော့အတူတူကလည်းမရောက်ဘူးလို့ပြောလိုက်ပါတယ်ဒီဘက်ကတော့ခိုင်မာပါပဲသူတို့နဲ့အားလုံးဟလာပြည်စုံအောင်ပြင်ဆင်ထားပြီးသားဖြစ်တယ်လို့ပြောပါတယ်အကဒါကိုအခုချိန်ဒီဘာကြောင့်ဝင်လာသေးလဲဆိုတဲ့ကမ္ဘာတော်ကဒီကအာနှစ်ဖက်နှစ်နိုင်ငံသဘောတူကြရနိုင်ငံနဲ့ဤနိုင်ငံတဲ့အရာပြန်ပို့တာမရှိနေတဲ့ဒီဘက်ကတည်းကတခြားချစ်ဆက်ပြီးတော့ပြန်လာတဲ့သူတွေရှိရလို့ပြောပါတယ်ဒီပြအနေနဲ့ပေါ့နော်အဲ့ဒီပြန်လာတဲ့သူရှိရလို့ပြောပါတယ်ပြန်တဲ့အချိန်ကအချိန်ကတော့မြို့ပေါ်ကြီးရဲ့သဘောထားပေါ့ဒီကလမ်းမတိခေါ်တဲ့နဲ့ပတ်သက်ပြီးမြို့ပေါ်ကြီးရဲ့သဘောထားကတော့စိတ်ရင်းရှိတယ်ဒါပေမဲ့စိတ်ရင်းရဲ့ဒီကိုလည်းပြည်ပြည်တယ်ဒီကလမ်းမြို့ပေါ်ကြီးစိတ်ရင်းကတော့ပြည်ပြည်တယ်အဲ့ဒီလိုမျိုးတော့ပေါ့လေဒီကနေ့ကျူးကြနေတာဒါပေမဲ့ဆေးရတဲ့အထုတွေတန်းကတော့ဒီမဖက်နေရတော့ဒီကနေ့တော့မဖြစ်ကြဘူးဘဝနဲ့ဒီဘဝနဲ့ပြန်ပြီးပြည်နေတာတော့ဒါသာဒီသာဒီကလုံးနေတယ်အဲ့ဒီတော့မရှိသေးပါဘူးဒါပြည်ပြည်ပြန်ပြရပါဆေးရနေတဲ့အထုတွေကနေပြန်ကြရင်မရှိဘူးဒါပေမဲ့အထုစုံကြတော့နိုင်ငံက NGO ကိုဆေးရမှုတဲ့အတွက်ပြည်ပြည်ကနေဒီလိုလုပ်ကြတယ်သူခွင့်ပြုထားတယ်ဆေးရတဲ့လုံးနေတဲ့ပြည်ပြည်ကဒီနေ့ပြည်စုံပြည်စုံကြတဲ့အထုတွေကရှိကြပါလား
ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေကိုယာယီလက်ခံထားရှိမယ်လှဖို့ပေါင်ကြားစခန်းကိုလည်းရောက်ခဲ့ပါတယ်ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့ပြင်ဆင်ထားတာမှာကုလသမဂ္ဂအပါအဝင်အထူးသဖြင့်ကုလသမဂ္ဂဘက်ကဒုက္ခသည်တွေထားနေပြန်ဖို့အစင်းသင့်မဖြစ်သေးဘူးဆိုပြီးတော့ဒါဒီဇိုင်းမှတ်မှတ်ပြောနေတာပါအခုလည်းပြောနေသေးပါဆိုတော့ဒီကြားစခန်းအခြေအနေလေးပြောပြပေးပါအောင်ရှင
်အခုနောက်ဆုံးကတော့ဒီပြည်နယ်များကသူတို့ပြန်ထားတယ်သူကတော့ကွန်တိနာဟောင်းစ်လို့ခေါ်တယ်ပေါ့လေပုံတောက်ကွန်တိနာကွန်ပျူတာတွေကိုအင်မန်တွေဖွင့်ထားတဲ့ကွန်တိနာအင်မန်တွေဒီလိုပြောတာပါဆိုတာဒီလိုတွေ့ကြတာလောကအလုံး90ပြည်ပြည်တော်ကြီးနောက်ထပ်အလုံး1000ရောက်နေပါတယ်ခြံတော့ကိုရှိပါတယ်ဒီကျွန်တော်တို့ထုတ်ပိုးတာကနေမချီရသေးတဲ့မချင်ရသေးတဲ့ဒီကွန်တိနာအင်မန်တွေကိုတွေ့ကြပါတယ်ကျွန်တော်စုပေါင်းအလုံး1900ဒီလိုမျိုးအကန့်ထားပါတယ်အဲ့ဒီနေရာမှာဘယ်လိုကိုထားပါမယ်နောက်တစ်ခါအဲ့ဒီကျမတွေကျွန်တော်တို့ဒီမှာပြောရဲဒီကတည်းကသူတို့ကိုလို့အင်းရှိတယ်များကိုပြန်သွားမယ်ဆိုအင်းရှိတယ်ဒီမှာသူစောက်ဖို့ပေါ့အင်းစောက်ဖို့စောက်ဖို့ကအင်းပုံစံနမူနာနှစ်ခုကိုလည်းဒီမှာထောက်ပြထားပါတယ်တစ်ခုကတော့ကျွန်တော်တို့ကွန်ကရစ်ကိုပြောရမှာပေါ့နောက်တစ်ခုကတော့သမိုးကျွန်တော်တို့ခြေရန်ရှင်ပြီးတော့ခြေရန်ရှိပါတယ်သမိုးကျွန်တော်တို့ဒေတာခြေရန်ကားပေါ့လေဒေတာအင်းပေါ့အဲ့ဒီအင်းနမူနာမျိုးနဲ့ပြရပါတယ်အဖက်ခဏကတော့ဒီအဖေဒီကန်ရှိတယ်ဒီကန်ကိုလည်းစီးရက်ကြည့်နေကြပါတယ်ဒီကန်ကမီဖွာကန်နဲ့စီးကန်နဲ့တကလင်းက၅လောက်တော့ရှိအတင်ပြီးတော့ပြတာပြေးနိုင်တယ်ဒီကန်ကဒီကန်ဆိုတဲ့စီးရင်စီးသားလေးပေါ့ဒီဒီကန်လေးပြရပါတယ်အရင်ကြီးအကောင်ကြီးပြင်ဆင်ထားတာမဟုတ်ပြီနော်တုံးတိုင်းလုံးပြပြနိုင်တယ်ပြတာပြေးနိုင်တယ်ဒီကန်လေးကိုကျွန်တော်ဒီကနားလေပါတခါစာတင်ကောင်းရှိပါတယ်စာတင်ကောင်းကလည်းအကြီးတော့မဟုတ်ပါဘူးတခန်း၅ခန်းနဲ့တခန်းကိုတောင်းတာ30ကျော်တော့40လောက်တပင်းလေးရတဲ့ခဏကဆိုတော့တောင်းကြောင်းလုံးကိုအကြောင်းသား200ပေါ့။ဘယ်နှမြလောက်တပင်းလေးရတဲ့တပင်းကြောင်းရှိပါလေ။ဒီတဲ့ခါကျတော့အရင်းငယ်တွေပြည့်ဒီမိကလေးတွေတော့ပုံမျိုးပေါ့နော်။အဲ့ဒီလိုပြင်ထားတာကျွန်တော်ပြပါရဲတခြားနေရာတွေနဲ့ရုပ်ပြပုံတွေနဲ့
ကချင်ပြည်နယ်ရှမ်းမြောက်စစ်ဆောင်စခန်းတွေမှာအခုညီတွေလိုအပ်နေတဲ့အကြောင်းသတင်းလာကိုနားဆင်ရပါမယ်။ကချင်ပြည်နယ်ရှမ်းမြောက်ဒေသစစ်ဆောင်စခန်းတွေရှိတဲ့ဒေသတွေမှာအေးအေးလုံခဲနေပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စစ်ဘေးဒုက္ခသည်ကူညီဆောင်ရှောက်ရေးအဖွဲ့တွေကပြောပါရယ်။အထူးသဖြင့် KIO ထိန်းချုပ်နေမြန်မာရှိတဲ့စစ်ဘေးဆောင်စခန်းကလူဦးရေ၄000ကျော်အတွက်စာနယ်ဇင်းခံနဲ့အဝတ်အစားတွေပေးပို့ဖို့လိုနေပြီးနိုင်ငံတကာအကူအညီတွေရော့ကျသွားလို့အခြေအနေတွေဟာပိုပြီးဆိုးရွားလာနေကြောင်းပူးပေါင်းလုပ်ငန်းရှင်အဖွဲ့အတွင်းမှ VOA ကိုပြောပါရယ်။ပြည်စုံကိုကိုစောထက်ကရန်ကုန်ကနေသတင်းပေးပို့ထားပါရယ်။
KIO ထိန်းချုပ်နေမြန်မာရှိတဲ့စစ်ဘေးဆောင်စခန်းရှိတဲ့ဒေသတွေမှာအေးအေးလုံခဲနေလို့အရေးပေါ်အကူအညီလိုအပ်နေပြီး၄000ကျော်လောက်ရှိတဲ့ဒုက္ခသည်တွေအနေနဲ့လက်ရှိအခြေအနေပေါ်မှာစိုးရိမ်မှုတွေရှိနေကြောင်းကချင်စစ်ဆောင်စခန်တွေကိုကူညီပေးနေတဲ့ရပ်ဘတ်အဖွဲ့၉ခုနဲ့ဖွဲ့စည်းထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့
GSD အတွင်မှာဥက္ကဋ္ဌအောင်ကပြောပါရယ်။ဒီကေအိုထိန်းချုပ်အေရီယာမှာကျွန်တော်စခန်ကျွန်တော်တို့
IDB တော်တော်များများကြတော့လက်တလုံးအနေထားမှာတို့အတွက်ကြတော့လိုအပ်ချက်တရားလည်းများဆောင်ရွက်လည်းပြန်ဖြစ်လာတော်တော်လေးခက်ခဲတဲ့ဘဝကိုတို့ဖြတ်တန်းနေရတဲ့အနေထားမျိုးရှိတာဖြစ်ပါတယ်။IDB စခန်းထဲကိုရောက်နေတဲ့ကာလကလည်းပိုပိုမြတ်ချလာတော့ဒီအနေထားမှာတို့တိမခံနိုင်တဲ့အနေထားမျိုးလည်းပိုရှိလာတယ်။ဒီအကူအညီတွေနဲ့ပတ်သက်ပြီးပြောမယ်ဆိုရင်လိုအပ်ချက်တရားအများကြီးနေတာပေါ့နော်။ကချင်ပြည်နယ်နဲ့ ปูปีดาเมียชื่อเลยเนี่ยแต่แม่ลูกที่แม่ก้าวจ้าเราจ้าเราดูตาเนี่ยแต่จ้าเราใช้ดูเนี่ยยังคงมาชื่อเลยดูว่าไม่ได้เชื่อเนี่ยปะเนาะไม่เชื่อเนี่ยไปดูมาลงในเนี่ยเชื่อเนี่ยตัวที่ยังคงว่าตัวเนี่ยไม่เชื่อเลยก็เลยตัวเลยดูเชื่อเนี่ยปะเนาะดูเชื่อเนี่ยไปดูว่ามันไม่ดีเชื่อใครจะเตรียมเงาะกับลูกเสร็จไปแล้ว
ตัวเปียโนจะมาเล่นวันใดจะเอาผู้เล่นที่อะไรถ้าขอทายก็เนาะว่าใครสุขชาติอะไรดีเนี่ยดีเลยถ้าขอทายก็โอ้ยยังยังต้องจ้าวกงลงสู้สู้ดีดีออกมาตอนนี้ผู้บริโภคเชื่อเช่น
ก็เช่นที่ด้ากันทุกคนสกันอยู่นั่นทั้งสุดจะคุณก็ทราบผลงานพิบีคู่ส่วนยิ่งเล่าจากเอวีพิบาร์เลยนั่นเองนะก็คุณยูเรกาเลยนั่นทั้งสุดชาวก็ทราบยิ่งจะจ้าวลูกยังเอาที่เอากูล่าสิ่งทั้งหมดยิ่งจะต้องอยู่ยาบีเมื่อคู่กูร่างเวียร์จ้าวจ้าวบี
နေသာကိတ်စကန်တွေကိုလုံယုံကြီးတင်းကျပ်ထားတာကြောင့်လည်းအရင်လိုတယောက်ပြီးပတ်မှာလုံလုံခွင့်မရတဲ့အခြေအနေတွေကြုံတွေ့နေရတယ်လို့ဒုက္ခတဲ့အရေးကူညီဆောက်ရှောက်သူတွေကပြောပါရယ်။ကိုစောထက်တဲ့ရင်ပြဖို့ထားရပါ။အခုတစ်ဆက်သေးမှာပဲရှမ်းပြည်နယ်မှာဒေသခံရွာသားတချို့ဖမ်းဆီးခံရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။စီးရေးပဋိပက္ခတွေကြုံနေရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအရက် ချမ်းပြည်နယ်တွင်ကလက်နက်ကိုင်ပဋိပက္ခတွေအကြားအရက်သားတွေရင်ဆိုင်နေရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။လက်နက်ကိုင်ပဋိပက္ခတွေကြုံနေရတဲ့ချမ်းပြည်မြောက်ပိုင်းမှာဒီရက်ပိုင်းတွင်လက်နက်ကိုင်ဖွဲ့စည်းတွေကအရက်သားတို့ကိုဖမ်းဆီးမှုတွေကြုံနေရတာပါ။ချမ်းပြည်နယ်ကိုကန်မြို့နယ်အမှတ်နှစ်စစ်ဆောင်စခန်းကရွာသားလူဟာဆိုရင်လေမြန်မာတပ်မတော်စစ်ကြောင်းတခုကတနင်္လာနေ့မွန်းလွယ်ပိုင်းကပဲဖမ်းဆီးသွားခဲ့ကြောင်းစခန်းတာဝန်ခံရှမ်းမတော်ပေါ့တောင်ကပြောပါတယ
်။မနေ့ကသူတို့ပေါ့နော်အတင်းတော်ဒီဗိုလ်လီဘောကြံပွဲရှိတယ်ပေါ့နော်။ကောင်းရင်ကျေးရွာအုပ်စုမှာပါတယ်ဒီမန်တင်းကျေးရွာလားဒီဗိုလ်လီဘောကောဒီနေ့ကြံပွဲမှာချင်းတို့သူတို့တွားလိုက်တာ။ဒီနေ့တယောက်နဲ့ဒီကြီးတယောက်ပေါ့နော်။လမ်းမှာအဲ့လိုဖမ်းဆီးခဲ့ရတာပေါ့နော်။မန်မောင်ကျေးရွာမှာရှိတဲ့တပ်ကလို့ပြောတယ် 他们是在这里面把那个筹码的个钱去建一些个钱嘛，然后把那个路标的钱拿出来，这边干的下午从天嘛去查过呢。
盘看看亚的油站路啊，第二五个钱放心了嘛，在上面是想是看看油站的比较，有那欧洲银木杆的，他们老百姓在文娱表述比，伢的白马边路那边买，是谁没名也嘛，你把那些看看亚的路，先把淘宝看看表完了。
像我边上咱们，比如讲，啊，有的天黑呀，的不，早当我不出来，你讲你嘛要对俺哪里吧，哪个嘴里一点被穿嘛，再看呀，比如现在有的这个忙的太早，忙干嘞，比如今天那么差呢，不然呢，不差呢，不，之前那边也太难看呀了不。
也打入潘师傅的人呢，把在路上，你妈怎么老白个送的呀？的人偷边咱没洗吧不？比格的是你的，你们把那是你的那白嘛？既然五个青龙来一破呢，咱们老家过开庙呢，咱们年庙那块，满门就要白嘛，再不去挖开皮，咱们老百姓那边心里一路上的钱多，要咱五个潘氏世世没面开来路，满边二舅一破问路个说话嘞。比格的到家那个是俺那里破干的，过开皮花油，咱们老家去路过，冷冷冷的过潘氏开的那啥啥皮，咱们老百姓的潘氏家的满板要二舅一木呢，没米多下来，将来路庙来什么细节吧不？阿拉都是一堆嘛，你嘞，叫没有嘞，堆嘛嘞。但现在嘞，那干部的干的，有啥的个潘师傅对心里话嘞？如果那是俺爷那伢个，叫没有嘞，不能有啥路。第二呢，嘞，咱们老婆个潘师傅来路，该有干心的，来要参加开的水平，比那说到故事嘞，三年通啊，表话嘞。
潘师傅参加的里个嘞，不能有啥，我坐在里面，那慢点里面都要路过嘞，他会不能有啥，不能有啥参加嘞，肯定有啥啦，伢可是来了，来到了嘛。在那边里面，哎嘛，里面那看到的就多嘞。那现在也没伢了，现在都多嘞，都是在养老伢对嘛，那看好。
南山庙呢，后来解完了，很多很多下来庙里面的屋，庙庙外人民楼，推开山崖也是比，那修石油嘛，石瓦古早看有那也是千年嘛，千年吧嘞。下面呢，庙旁地那片的，各看叫卖地婆那么多地嘛，但因咱那个破地呢，也嘛占不了多家，再不会去管理的喽。啊，亲戚家嘛嘞，人民别在那叫，石油不离不开的去管理吧嘞。比格的农民巴拉，那是东岸的农民嘞，上班下面怎么着 ？RCS 呢？庙旁下面怎么着 ？SSPB 六家，地婆庙呢？南罗街药店在不会去不会去？原来都有几店在送药的路，六三元也是开吧嘞？原来东岸就下来，再看街药不过十倍等效率开药吧嘞？那些南罗药不嘛，是一定人来的多，没人家那边嘛，是相对你也顾偏老家比去吧嘞？相比来庙旁嘛，去管理的代表的也算一多。上班下面怎么着 ？RCSSSC 呢？庙旁下面怎么着 ？SSPB、SSC 或者也欧三和欧四代最少数内部，相当于咩 ？Democracy 或者 SNL 的干的，啥一大批部上属他话的。下面呢是一批不看瑞江嘛，下面的大家看的啊，代表干的六啊 ，OA 收款特别亚的，最少怎样亚的呢？上午你以龙岩干岩的提开你家亚比。你没有买安利个嘞？大家看你也隆重一股清朝的吧嘞，怎么
样？那各位听众朋友，大家好，应该你也欢迎听众朋友来到《地老八百县》。现在讨论北美土地阿边哪一位马肉 ？American 那样一张地高些呢？大家来来细细那个珍惜彼端马目，扫描那新加坡线。
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့တနေ့တနေ့တွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
mingla nya jan ma shin aku myama san daw chin nya 9 nai kwe shi ba bi voa ye inga ni nya be si sin rwe go nya 10 nai thi line do meter 19 25 32 ne line lan meter 190 ru ga ni set pi lo thau lin pe ma ba ဒုတိယပိုင်းနိုင်ငံရေးဝက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးဓာတ်ရိုက်လေလိုင်းအစီအစဉ်မတင်ဆက်ခင်မှာအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကဏ္ဍကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးအစီအစဉ်တင်ဆက်ပေးထားပါတယ်ရှင
်။ဓာတ်ရိုက်လူပြောင်းလဲလာတာနဲ့ပတ်သက်လို့အမေရိကန်ဆိုရအေဂျင်စီတွေရဲ့အပြင်းထန်ဆုံးသတိပေးချက်နဲ့ကျူတင်ကမန်းချက်ထွက်ပေါ်လာတဲ့အပေါ်မှာဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကသုံးသပ်ချင်းချိန်နေကြပါတယ်။ဒါမှမဟုတ်အမျိုးသားရာသီဥတုကမန်းသုံးသပ်ရေးဌာနရဲ့အစီရင်ခံစာအပေါ်မှာအင်ဂျီရိုဘက်ကသုံးတရားရေးကြည့်ဖို့တုံ့ပြန်တာမျိုးမရှိတဲ့အပြင်ကဘာကြီးပူနွေးလာတာတွေနဲ့ပတ်သက်တဲ့အမြင်သဘောထားတွေအပေါ်မှာလည်းသမ္မတဒေါ်နယ်ထရန့်ကဆက်ပြီးတော့လောင်ပြောင်ပြောဆိုနေဆဲဖြစ်ပါတယ်။မုံတန်းနေကြီးကျယ်တက်ခတ်ပြီးရေလွှမ်းမိုးမှုတွေမကြုံစဘူးရင်ဆိုင်ရသလိုနေရာတချို့မှာတော့အကြီးအကျယ်မုန်းကောင်ကြီးရှားဖြစ်မှုတွေနဲ့တော်မီတွေရဲ့ဒဏ်တွေကိုလည်းခံနေရပါလေ။အမျိုးသားရာသီဥတုကြိုတင်ကမ္မမှုဆိုင်ရာအသင်းနဲ့ပူးပေါင်းဆောင်ရွက်နေတဲ့ပြည်ထောင်စုအစိုးရအသင်းအဖွဲ့တွေကလာမယ့်နှစ်တွေအတွင်းပြင်းထန်တဲ့ရာသီဥတုဒဏ်မကြာခဏခံရနိုင်တဲ့ဆိုတော့ကြိုတင်တွက်ဆထားကြပါလေ။လူတွေရဲ့ကျန်းမာရေးအပေါ်ထိခိုက်မှာပိုင်ဆိုင်မှုပစ္စည်းတွေဆုံးရှုံးမှာစိုက်ပျိုးရေးနဲ့စီးပွားရေးထွက်ကုန်တွေအပေါ်စိုးကျိုးတွေတည်ရောက်မှာဟုခံမှန်းပြောဆိုခဲ့ကြပါလေ။အခုရာသီဥတုပြောင်းလဲလာတာနဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်တာကိုသမ္မတထွန်းအစိုးရကပြေပင်ခြင်းမရှိပါဘူး။ဒါပေမဲ့လည်းအရေးတူတခန့်တနာထုတ်ပြန်တာမျိုးလည်းမလုပ်ခဲ့ပါဘူး။ကျေးဇူးတော်နေ့အားလိုက်ရဲ့အပြီးအမေရိကန်ပြည်ထောင်စုမှကုန်တိုက်ကြီးတွေလျှော့ဈေးတွေနဲ့ဈေးချနေတာနောက်ကိုလူတွေလိုက်ဝယ်ရင်းအလုရှုပ်နေတဲ့အချိန်မှာဒီအစီရင်ခံစာထွက်ခဲ့တာပါ။သမ္မတဒေါ်နယ်ထရန့်ကအခုလိုပြောပါတယ်
။ Now what? Great climate. We're going to have that and we're going to have forests that are very safe.
ကျွန်တော်အကြီးကျယ်ကောင်းမွန်တဲ့ရာသီဥတုကိုလိုချင်ပါတယ်။ဒါကိုရဖို့တည်တော်တွေရှိမယ်။ကျွန်တော်ကဘေးကင်းစိတ်ချရတဲ့အခြေအနေပါ
။စောစောပိုင်းရက်တွေကတော့အမေရိကန်ပြည်ထောင်စုမှရုတ်တရက်အေးလာတဲ့အတွက်ကဘာကြီးပူနွေးလာတဲ့ဆိုဘာတွေဖြစ်နေပြီလဲလို့သမ္မတထရန့်က Twitter လူမှုကွန်ရက်ကရေးခဲ့ပါလေ။ဒီမိုကရက်ထက်လွတ်တော်အမတ် Amy Klobuchar ကတော့ရာသီဥတုစီရင်ခံစာဟာမဖြစ်မနေတုံ့ပြန်မှုတက်လှမ်းလိုက်တာဆိုပြီးသတိပေးပြောဆိုပါတယ
်။ It talks about the impact on places like I'm from the Midwest where you're going to see devastation to our crops.
ဒီမှာတိုင်းနဲ့နောက်ဖက်အလဲပိုင်းဒေသဟာဆိုရင်အကြီးအကျယ်ရိုက်ခတ်မှုတွေရှိပါတယ်။သီးနှံတွေပျက်စီးကုန်တာတွေ့ရပါလိမ့်မယ်။ပင်လယ်ပြင်ပူနွေးတဲ့အတွက်ဟာရီကိန်းမုန်တိုင်းတွေကြုံရတယ်။ရှင်းရှင်းလင်းလင်းတွေ့နေရတာကအနောက်ဖက်မှာသိပ်ကိုဆိုးရတဲ့တော်မီတွေရင်ဆိုင်ရတာပါ။ဒီလိုဖြစ်မဲ့ဆိုတော့ NASA အာကာသစူးစမ်းလေ့လာရေးအဖွဲ့ကလွန်ခဲ့တဲ့နှစ်ပေါင်းများစွာခရေကအတိအကျတွက်ချက်ထားခဲ့တာပါဒါကိုတုံ့ပြန်ရမယ့်အချိန်ရောက်ပါပြီ
သမ္မတဒေါ်နယ်ထရန့်လက်ထက်မှာအမေရိကန်ပြည်ထောင်စုအတွင်းဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုရှော့ချရေးညီမှန်းချက်နဲ့တန့်စင်နဲ့စွန့်ရင်ထုတ်လုပ်ရေးညီမှန်းချက်တွေနောက်ပြန်ဆုတ်သွားခဲ့တဲ့ဆိုပြီးထက်လွတ်တော်မှကလော့ဘိုဂျာကမှတ်ချက်ပေးပါတယ်သမ္မတထရန့်လက်ထက်မှာပဲကမ္ဘာတဝန်းဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုရှော့ချရေးသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့ပါတယ်လူသားတွေရဲ့လုံရကြောင့်ရာသီဥတုပြောင်းလဲလာတဲ့ဆိုတာကိုသူမယုံကြည်ဘူးဆိုပြီးသမ္မတထရန့်ကပြောဆိုထားခဲ့တာပါကာဗွန်ဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုရှော့ချမယ်ဆိုရင်အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကိုထိခိုက်စေလိမ့်မယ်လို့ပြောဆိုရင်ငြင်းချက်ထုတ်နေတာပါအမျိုးသားရာသီဥတုဆိုင်ရာကမ္ဘာရေးအဖွဲ့ကတော့တကယ်လို့ဒါကိုပြန်ပြီးသုံးသပ်ပြင်ဆင်တာမျိုးမလုပ်ဘူးဆိုရင်ပူနွေးလာတဲ့ကမ္ဘာကြောင့်အမေရိကန်စီးပွားရေးထုတ်လုပ်မှုတွေဒီရာစုနဲ့အတွင်းဆယ်ရာခိုင်နှုန်းအထိရောကျသွားလိမ့်မယ်လို့သတိပေးပြောဆိုနေကြောင်းပါခင်ဗျာ
ဥတိန်ထိုင်ဥတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါအခုချိန်ကစပြီးအင်္ဂါညဗီရီဒိုင်လီလိုင်းအစီအစဉ်ကိုတင်ဆက်ပေးပါရမရှင်ကိုသားညုံကဆွေးနွေးတင်ဆက်မှာဖြစ်ပြီးမတ်တိန်ငီထိုက်ကအစီအစဉ်ထုတ်လုပ်သူဖြစ်တာဝန်တင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်လီလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တည်င်းတဲ့လူမှုကွန်ရက်ကိစ္စပါနိုင်ငံတကာမှာလူမှုကွန်ရက်အသုံးပြုမှုတွေလွှမ်းမိုးကျေပြန့်လာသလိုမြန်မာလူမှုကြားမှာလည်းလူမှုကွန်ရက်တွေရဲ့ဩဇာအတော်တင့်ကိုရှိလာပါတယ်။သတင်းဌာနကြီးတွေကလည်းလူမှုကွန်ရက်ကတဆင့်သူ့ရဲ့သတင်းတွေကိုဖြန့်ချိလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုသတင်းမီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့နေရပါတယ်။လူမှုကွန်ရက်နဲ့သတင်းဌာနတွေဘာကွာလဲလူမှုကွန်ရက်ဩဇာတရားမှုစတဲ့ဒီသတင်းနဲ့လူမှုကွန်ရက်အကြောင်းကိုအခုဒိုင်းလီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ဒီတိုင်ငယ်မှာပဲဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေကြားထဲမှာကလူမှုကွန်ရက်မှာကတော်လေးဝေဖန်ပြောဆိုမှုတွေရှိပါတယ်အဓိကကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကဒ ီမြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့သတင်းမီဒီယာကောင်စီဖုန်းတွေတွေ့ဆုံတဲ့အချိန်မှာဒေါ်ဆန်းစုကြည်ပြောသွားတဲ့စကားပေါ်မှာတည်ပြီးတော့ဖြစ်ကြတာပါအဲ့တော့အရင်ဆုံးတော့ဒေါ်ဆန်းစုကြည်ကအဲ့သတင်းမီဒီယာကောင်စီမှာပြောသွားတဲ့စကားနဲ့ပတ်သက်ပြီးတော့နှိမ့်ချုပ်လေးပေါ့နော်သူပြောသွားတဲ့ဆိုလိုရင်းကိုကျွန်တော်အိမ်မှာအရင်ဆုံးနားထောင်ကြည့်အောင်ပါ
အခုဖြစ်မှာဆိုဆိုရှယ်မီဒီယာရှိဆိုရှယ်မီဒီယာရှိပြီးတော့ကျွမ်းမြင်တွေကသတင်းဌာနဆိုတာဒီ conventional media ပေါ့နော်ဒီကသတင်းဌာနတွေရတယ်ရင်းရနိုင်တာဒီလို social media ဆိုတာရှိတဲ့အခါကျတော့ဟိုသတင်းဌာနတွေအားဖို့ရတယ်အခုကျတော့သတင်းဌာနတွေရဲ့ author နဲ့ဒီ social media နဲ့ author တွေကပြိုင်နေတယ်လို့ကျွားဒီလိုမြင်ရတယ်ပြန်နေတဲ့အခါကျတော့ဘယ်လိုနိုင်နေလဲဆိုတာလေကျွားတော့မသိကြဘူးနောက်ဘယ်လိုနိုင်မလဲဆိုတာလေဟိုပြောရတော့ဖြစ်အရင်ကတော့ဘယ်ဘက်ကဘယ်ဖြစ်ဖြစ်ပေါ့ဒီပဒင်းဆိုရှယ်မီဒီယာပဲဖြစ်ဖြစ်ဟိုတာမန်မီဒီယာပဲဖြစ်ဖြစ်ဘယ်လိုကျမတို့အမှားလို့ဘယ်လိုအကျိုးပြုလဲဆိုတာအဲ့ဒါကနောက်ဆုံးကျမသိချင်တဲ့အဖြစ်ပါလေဒီမျိုးကုန်းရဲ့အဖြစ်ကိုကျမသိချင်တာပါအခုကျမကျမတို့ကမ္ဘာလို့ဘယ်လိုအကျိုးပြုဒီမီဒီယာတွေဟာဘယ်လိုပုံစံနဲ့အကျိုးပြုလဲဆက်သွယ်ဖို့ဆိုရင်လူလူချင်းဆက်သွယ်ဖို့လူလူချင်းပို့ပြီးနှိစာတာကိုပို့ပြီးတော့လူသားချင်းလူသားတွေကြားမှာပို့ပြီးတော့နားလည်မှုရှိဖို့သာသနာဖြစ်ဖို့အဲ့ဒီဟာအတွက်ခြောက်ကူဖြစ်ဖို့လားဒါမို့ဘာဖြစ်နေလဲဆိုတာကိုပဲပြောယူမယ်လားဘာဖြစ်နေလဲဆိုတာပြောယူဆိုလို့ရှိရင်ဘာဖြစ်နေလဲကိုပြောဖို့နဲ့ပြောတဲ့အချက်နဲ့တစ်ခုစလုံးအရင်ကြည့်ဘူးလားအဲ့ဒါတစ်ခါတည်းအချက်နဲ့ကတူတူပဲပြောဖို့ပြောလို့ရတာခြားတဲ့အခါကျသရှင်နားထောင်တဲ့ပုံပေါ်မှာအကျိုးလက်ရောက်မှုကအင်းသာဘွားချပဲ
ဒါကတော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြီးခဲ့တဲ့သတင်းပတ်တုန်းကဒီမြန်မာသတင်းမီဒီယာကောင်စီနဲ့ပြောသွားတဲ့ဇာတ်ရိုက်ကကျွန်တော်တို့ကောက်နှုတ်ထားတာပါအဲ့တော့ဒီဆွေးနွေးပွဲမှာတော့အဓိကကကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ကုတာလွန်ဆောင်ထက်သူကတော့ခေတ်သစ်မီဒီယာပါဒါပြင်မြန်မာသတင်းမီဒီယာကောင်စီရဲ့တွေ့ပဲတွေ့မှုတူလည်းဖြစ်ပါတယ်နောက်သူကတော့ကုသက်ဆွေဝင်ကုသက်ဆွေဝင်ကတော့ဒီလူမှုတဟစတာရှီအဖွဲ့ကဖြစ်ပါတယ်ဒီလူမှုကွန်ရက်ဒီနဲ့ပတ်သက်လို့တော်လေးဟိုရင်းနှီးရှိရလူရဖြစ်ပါတယ်သူတို့နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကုသက်ဆွေဝင်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျာsorry ကိုတာလုံဆောင်ထက်ကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုတာလုံကဒေါ်ဆန်းစုကြည်နဲ့တွေ့ခဲ့တဲ့မြန်မာမီဒီယာကောင်စီတဲမှာလဲပါခဲ့တယ်အခုဒီဒေါ်ဆန်းစုကြည်ခုလိုပြောသွားတဲ့ပတ်သက်ပြီးတော့အတော်လေးကြက်ရှိပါတယ်ဒါအပြင်မြန်မာသတင်းမီဒီယာတွေမှာလဲသတင်းမီဒီယာကောင်စီကအကြီးအကဲတွေကိုယ်တိုင်ကျွန်တော်အင်တာဗျူးတွေပေးနေတာပြောဆိုနေတာတွေတွေ့ရပါတယ်ခင်ဗျာကိုတာလုံဆောင်ထက်တူးချင်းအမြင်ဒေါ်ဆန်းစုကြည်ခုလိုပြောသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းမီဒီယာပေါ်မှာသူ့ရဲ့သဘောထားပြောသွားတဲ့နဲ့ပတ်သက်လို့ကိုတာလုံအမြင်သိကြပါတယ်ခင်ဗျာအရင်ဆုံးဟုတ်ကဲ့ကိုတာလုံဇောင်းထက်ကြားရပါလားကိုတာလုံဇောင်းထက်ကိုတာလုံဇောင်းထက်ကဒီလိုင်းပေါ်မှာဟုတ်ကဲ့ကြားပါလေကြားပါလေကိုတာလုံကြားလေဟုတ်ကဲ့ကြားပါလေကိုတာလုံကြားဟုတ်ကဲ့ကြားပြီအဲ့တော့ခုနကပြောသွားတဲ့ဒေါ်ဆန်းစုကြည်ရဲ့သတင်းမီဒီယာပေါ်မှာသူ့ရဲ့ထားတဲ့သဘောထားလေးတွေတိခောက်မိမှထင်ပါလေအဲ့တော့ဒေါ်ဆန်းစုကြည်အခုလိုရှိနေတဲ့ပြောဆိုသွားတဲ့နဲ့ပတ်သက်လို့ကိုတာလုံရဲ့တူးချင်းသဘောထားအရင်ဆုံးသိချင်ပါလေခင်ဗျာ
အဲ့တော့ဒေါက်တာစကြီးကဒီသူ့အမိနဲ့ဒီတင်းမီဒီယာရင်းနဲ့ပေါင်းများစွာပေါ့နော်အတိုက်ခံပေါ်မှာတင်းမီဒီယာရင်းနဲ့အမတန်မှရှင်းပြရဲသူ့ရဲ့ channel ဆိုလို့ရှိရင်ကျွန်တော်တို့ဆိုရင်အထင်ပေါင်းများစွာရောက်ခဲ့ပြီးတဲ့အတွက်ကြောင့်မို့သူဟာတင်းမီဒီယာရင်းနဲ့မဆိုင်ရတူပါဒါပေမဲ့ဒီရခိုင်ရေးဖြစ်ပြီးတဲ့နောက်ပိုင်းမှာဒီကမ္ဘာတင်းမီဒီယာရဲ့ဟိုပေါ့နော်တင်းပေါ်ပြမှုတွေကိုဒီလိုဒါဟိုဒီမြန်မာနိုင်ငံရေးရတာတကွာလုံးပြဿနာလို့ဖြစ်လာတယ်ဗောလေအဲ့တော့အဲ့ဒီတက်မှာလေအစိုးရဘက်မှာလေဟိုတတိယရခိုင်ပြည်သားကိုတတိယကိုတုတ်ပြင်းနေတာအဲ့ဒါစစ်တပ်နဲ့အစိုးရဖြစ်မှာကိုဒီဟိုဟာပေါ့ဖုန်းယူပြီးတော့ဟိုတုတ်ပြင်းနိုင်ရှိလာတယ်အဲ့ဒါကြီးကြောင့်မလို့ဟိုတတိယရိုင်းနဲ့ဆက်ပြီးတော့ဒီဒါပြဿနာတက်တဲ့ဟာဗောလေဒါပေမဲ့ငိုရဲရတယ်ဒီရင်းတတိယရိုင်းနဲ့အာနာဆက်တက်တယ်လေတိတ်တော့အရှင်ပြလာမှာမဟုတ်ဘူးတိတ်ပြီးတော့အဲ့ဒီလိုရှိလာမှာအလာရပြီးအချိန်ကြီးကဒီလိုမျိုးမျိုးရတယ်တော်ဝေးกว่าလေ။ဒါပေမဲ့ဒီခိုင်းကျက်ကမှတက်လိုက်ပြီးအချိန်မှာတော့ဟိုကမ္ဘာမျိုးတင်းကြီးရတစ်ခုလုံးကဒါဒေါ်ဆန်းစုကြည်ကိုအနေနဲ့ဖြေရဖို့ဝင်စားရတဲ့ကြောင့်မို့သူအနေနဲ့ကဒီတင်းကြီးရဆိုလို့ရှိရင်ဒီလိုရပြပါရောအကုန်လုံးကအော်သူဒီဒီအဲ့ဒီဆိုရမယ်အရှင်မကြည်တော့ရဲ့အထားလေးဖြစ်လာတော့နော်အဲ့တော့ဒေါက်တာကြည့်ကြည့်ဆိုလို့ရှိရင်ဒီတင်းမီဒီယာရဲ့ရင်းခေါ်ပြချက်ပေါ်မှာအရင်ကတော့သူ့ကိုဝိုင်းပြီးထောက်ခံတာမျိုးမဟုတ်တော့ဘူးလေသူ့ကိုဝေဖန်တဲ့ဟာမျိုးဖြစ်လာတဲ့အခါကျတော့သူ့စိတ်ထဲမှာတမျိုးဖြစ်တယ်လို့ကျွန်တော်ထင်ပါတယ်နော်ပြီးတော့ဟိုတင်းမီဒီယာတင်းသမားတွေဟာသူတို့ဒီအန်အယ်ဒီဆိုရမယ်သူ့ကိုမထောက်ခံတဲ့ပုံမှာလေဒါစိတ်ထဲမှာ ဟိုမကျေမချက်ရှိနေအပေါ်လို့ထင်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ပြည့်ရဲ့ခါမှာအရင်းသမားတွေဟိုဟလာဟိုဒီဆက်ဆံတဲ့ခါမှာဒီမိရဲ့ question တွေဟာဟို negative တက်ကိုလည်းသွားတယ်ဗောနော်ဒီလိုပဲပြောလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုသိချင်တာဒေါ်ဆန်းစုကြည်လူမှုကွန်ရက်နဲ့ပတ်သက်လို့သူ့အမြင်ပြောသွားတဲ့ကိစ္စပါခုနဒီ social media တွေကအရင်တော့သတင်း media တွေရှိတယ်ဗောနော်အခု social media ပေါ်လာတဲ့ခါကျတော့ social media တွေမှာလည်းသတင်းတွေဖတ်လို့ရဆိုတဲ့သဘောမျိုးပြောသွားတကယ်တမ်းက social media ဆိုတဲ့ဟာကမြန်မာနိုင်ငံမှာတော်လီပြဿနာတက်နေတဲ့ကိစ္စပါသတင်းတူတွေရောညားနေတယ်အဲ့တော့ဒေါ်ဆန်းစုကြည်ခုလိုပြောလိုက်တာကအခြေအနေနဲ့တော်တော်လေးဝေးကွာသွားလို့လားဒါမှမဟုတ်ရှင်သတင်းမီဒီယာတွေကပုံကူတူအပဲကျွန်တော်ဒီလူမှုကွန်ရက်ပေါ်မှာရေးထားတွေ့ရပါတယ်ချို့လည်းပြောပါတယ်ဒေါ်ဆန်းစုကြည်ကသတင်းမီဒီယာတွေကိစ္စကိုကျွန်တော်တို့ထက်တော့တော်လေးကိုသိနေတယ်ပေါ့နော်အဲ့လိုမျိုးပြောတာရှိတယ်။ तू ကလက်လန်းဝေးသွားလို့လားဒါမှမဟုတ်ရှင်တကယ်ကိုပဲသိနေလို့ပြောရလားဘယ်လိုမြင်ပါလဲခင်ဗျ။
ကျွန်တော်ထင်တာကလေလက်လန်းဝေးသွားတယ်လို့ကျွန်တော်အထင်နဲ့သိလို့ပြောတာထက်ပေါ့နော်တဖြည်းဖြည်းနဲ့အော်ဟိုဒီ3မိနစ်လောက်ရှိလာတဲ့အခါမှာဒီကျွန်တော်ဟိုတကယ်တမ်းသတင်းမီဒီယာနဲ့ဒီချီချူကြီးကနေလာတယ်ပေါ့နော်အဲ့တော့ဟိုသတင်းတွေအားလုံးကလည်းဒါနဲ့လူစုအနေနဲ့သူ့ပေါ်မှာဝေဖန်တိုက်ခိုက်တာတွေများလာတဲ့အခါကျတော့ဟိုသူအရင်တော့ကလည်းဟိုတိတလားနားလည်သလားဆိုလို့ရှိရင်ဒါလည်းဟိုကျွန်တော်တို့ကဘယ်သူမှအထူးကြမဖြစ်ပါနော်ဟိုဒါလည်းသတင်းသမားတယောက်ရဲ့လုပ်ငန်းဆောင်တာဆိုတာသတင်းသမားမှပဲတိတိချာချာသိနိုင်မှာပေါ့လေတာမန်အတူလူတွေနဲ့သိနိုင်လို့ဆိုတာကျွန်တော်ထင်ပါတယ်ယူရလောက်ပဲသိနိုင်လို့ထင်ပါတယ်ဒါပေမဲ့အဲ့ဒီယူရလောက်သိတဲ့အချိန်ကြီးကနေမှတစ်ချိန်တစ်ချိန်ချင်းနဲ့3မိနစ်လောက်ဝေးကွာသွားတဲ့အခါကျတော့ဟိုပို့ပြီးတော့မသိရအောင်ခုနပြောရင် social media ကိစ္စကိုကျွန်တော်တို့ဝိုင်းမှာတော့ဆက်ကြည့်ကြည့်ဗာထိုင်တဲ့အခါကျတော့ဟို social media နဲ့ social media ကိစ္စ mainstream media ပေါ့လေသူကပြောတာပေါ့ပြောတဲ့အခါကျတော့ကျွန်တော်တို့ထင်ရအကောင့်ကြီးတူရမယ်ပြီးတော့အဲ social media ဆိုတာတာဝန်ယူမှုတာဝန်ခံမှုမရှိဘူးဆိုပြီးသူကပြောတဲ့အခါကျတော့ဟိုဒီဒီကောင်စီတက်ပါပြောတဲ့အခါဒေါ်ဆန်းစုကြည်ကဘယ်လိုပြောပြလဲဆိုတော့အဲ social media ကိုရရောတာဝန်ခံမှုတာဝန်ယူမှုရှိတယ်ကပေါ့နော်ဒီလိုကူ question မျိုးတွေတက်တယ်နောက်ပြီးတော့ဒီ mindset ပြတာပြောလဲဆိုတော့ဟာဟိုနိုင်ငံကဩဇာရှိတဲ့မဂ္ဂင်းတစ်ပါးလို့ပြောတာဟိုကမ္ဘောဒီးယားမှာရိုင်းဟိုပေါ့နော်အနည်းဆက်ခံရတဲ့ခလီမီဒီယာကိုဝေးရခလီမီဒီယာနည်းဆက်ခံရပါတယ်ဆိုပြီးတော့ဒါလိုက်ကြံပြီးတော့တင်းကြီးတယ်ပေါ့နော်နာတာကိုမှားလို့ပြန်ပြီးတော့ပြင်ဆင်ခိုင်းတဲ့အခါမှာလေတော်တော်နဲ့ပြင်ဆင်ချက်မထည့်သေးဘူးပေါ့ထည့်သေးတဲ့အခါကျတော့လေမချင်မရှားလေးနဲ့ထည့်ပြီးတော့ဒါပေမဲ့ဘလောက်ထိတက်ရောက်မှုကြီးသွားလဲဆိုတော့အဲ့ဒီကြောင့်မျိုးအစိုးရမှာအတော်ကြီးကိုတက်ရောက်မှုကြီးတယ်ပေါ့ဒါပေမဲ့ဒီဟာကိုအမှန်ပြင်ဆင်ခိုင်းတဲ့အခါမှာကျတော့ဘယ်သူမှမသိလိုက်ဘူးပေါ့နော်ဒီဟာမှာတက်ရောက်မှုကတစ်ကဘာလုံးပြည့်နေတယ်ပြင်ဆင်တဲ့အချိန်မှာကျတော့ဘယ်သူမှမသိလိုက်တဲ့ပုံစံမျိုးသူကဒီလို mainstream ကိုသူကဒါတင်မမီဒီယာရဲ့ဒီအဖြစ်တင်လာတာပေါ့လေအဲ့တော့ဒီဟာကိုဒီပြင်အဖြစ်တော့သူတင်မမီဒီယာရဲ့ပုံမှာဟိုတော့အစာမကြည့်ဘူးလို့လေအခြေအနေအခဲမကြည့်ရှိရတာတော့ကျွန်တော်မြင်ရပါတယ်ကွ
ဟုတ်ကဲ့ကိုတာလုံဆောင်တဲ့လေတိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကိုတက်ဆွေဝင်းကို
ဖိတ်
ခေါ်ချင်ပါတယ်ကိုတက်ဆွေဝင်းခုနကဒေါ်ဆန်းစုကြည်ပြောသွားတဲ့အချိန်မှာကိုတက်ဆွေဝင်းကလည်းလူမှုကွန်ရက်မီဒီယာတွေနဲ့အကျွမ်းလူငယ်ရှိတဲ့ခါကျတော့သူ့ရဲ့အမြင်နဲ့ပတ်သက်လို့ကိုတက်ဆွေဝင်းသဘောထားသိချင်ပါတယ်အရင်ဆုံ
းဟုတ်ကဲ့ခင်ဗျာဒီနေ့ကတော့ဒီဒေါ်ဆန်းစုကြည်ကဒီကတော့ဒီပတ်သက်တဲ့အကြောင်းကိုပြောရလို့ကျွန်တော်ထင်ပါတယ်ဒီကျွန်တော်ဒီမီဒီယာတွေဖတ်သွင်းနေရတဲ့သူတွေရဲ့ဆိုလို့မရဘူးဒီဒီမီဒီယာကတော့ဘယ်လိုလုပ်လို့လဲဆိုတော့ဒီ social media ဆိုတာကျွန်တော်မနေ့ကတည်းကဒီ social media ဆိုတာပုံစံအခါကျတော့ဒီ social media တွေအရပ်တွေကဒီလိုလည်းကြီးနေတာဆိုတော့ဒီကြားထဲမှာကျွန်တော်ဒီ social media တော့တကယ်ဒီ professional media တွေဒီ social media တွေအဲ့ဆက်နေတာပတ်သက်ရှိတဲ့ဆိုတော့ဒီတော့ဒီကနေဒီ media ကိုလည်းဆက်နေတယ်ဆက်ကြည့်ရတယ်ဒါပေမဲ့ဒီလိုပဲဖြစ်ဖြစ်ဒီပြောပြရရင်မှကျွန်တော်တွေ့ရတာဒီ social media တွေမီဒီယာတွေအဲ့အမိုင်းလို့တက်ကြပြီးတော့ဒီကွန်မြူနတီနေလေစိတ်ထဲမှာအတူဒီဒီရဲခုနကခုတည်းကပြောကြရတယ်တက်ပါလေဒါလို့ဒီဒုက္ခပြီးနေတဲ့မျိုးဒါရဲဒီမီဒီယာသမားကြီးခုကတော့ဒီအဲ့ဒီဒီလက်ရှိအစိုးရအခွင့်အရေးတော့ပြည့်ရတာကြတော့ဒီပါတီဝင်တွေရောဒီဟဲ့ဒီမီဒီယာလို့ပုံမှန်ဖြစ်နေတာတွေ့ရတယ်ဒါပေမဲ့ဒီပြောကြတဲ့ဒီခုနကမီဒီယာနဲ့ခုအားကြိုင်နေပါ냐ဆိုတာတုံးဆုံးကြည့်ရတာပေါ့ဒါကဘယ်လိုမျိုးသုံးပါလဲဘယ်လိုမျိုးဘယ်လိုဘယ်လိုကလေးမျိုးလဲဆိုတော့ကျမကဘယ်လိုဒီနေ့ကြောရပါလဲဆိုလေအဲကျွန်တော်တိတ်တိတ်ကြီးရတယ်ဗျဒီကိုရောနေရတယ်ဘာဖြစ်လဲကြတော့မင်းစင်ရရေးဆက်ပြီးတော့တော်ရဲ့ဒီဘယ်စင်မီဒီယာတွေနဲ့ဆိုရှယ်မီဒီယာတွေမှာတော်နေတဲ့တရင်းတွေကတကယ်လည်းဒီဆိုရှယ်မီဒီယာအသုံးပြုတာအဖြစ်ကြီးတဲ့တရင်းတွေလိုက်ကိုမပေါက်ရဘူးဆိုတာမျိုးနဲ့အများကြီးဖြစ်နေတယ်အဲဒါကြတော့ကျွန်တော်ကဆိုရှယ်မီဒီယာဆိုရတဲ့တကယ်ကပလက်ဖောင်းတစ်ခုလေတော်မီဒီယာဟုတ်မလဲဆိုတော့မနေ့ကပြီးခဲ့တာဆိုရှယ်မီဒီယာဆိုတော့တကယ်လည်းကျွန်တော်ဒီ media platform တစ်ခုဖြစ်တယ်။ software တွေကိုလည်း computer တွေပုံစံမျိုးဖြစ်လာကြည့်တာဒီလိုကြာရှိနေတယ်။ဒီကနေ့ဒီကြာဖြစ်နေတယ်။ဒါပ ရက်ကတည်းကတောင်းတာလေးတွေပါဘောနော်ဒါပေမဲ့ဒုစရိုက်တွေမှာကြားရတယ်ကြားအခက်ကြီးရတာဒီတပ်ကလေးရှိတယ်သူကဒီမီဒီယာအက်တစ်တွေအမေရိကန်စိုးရိမ်ဒီဖန်လုံးတွေကမီဒီယာပြဿနာတွေကြောက်ပြရတာရှိတယ်ဒါဆိုရှင်တွေကအဲ့ဒါမဲ့ဒီမင်းရှင်မီဒီယာတွေကလည်းတကယ်တီတီရှိတယ်ဒီတော့ဆဲတွေရှိတယ်ဒီဖုတ်တက်ဖောင်းတဲ့ပြည်ရှိရတယ်ဟုတ်ကဲ့ဒီကဘာလဲအဲ့ဒါကိုသူကတော့ဒီအဖြစ်ကိုသူကတော့ဒီအဖြစ်ကိုသူကတော့ဒီအဖြစ်ကိုသူကတော့
ကိုသက်ဆွေဝင်အတန်ကောင်းကောင်းကျွန်တော်ဟုတ်ကဲ့ကိုသက်ဆွေဝင်ကျွန်တော်အတန်ကောင်းကောင်းမကြောက်ဘူးတန်လေးနဲ့လုံးနေတယ်ကျွန်တော်တခုကိုသက်ဆွေဝင်ကိုမေးကြည့်ပါလေကိုသက်ဆွေဝင်ကမီဒီယာသမားလည်းဖြစ်တဲ့မီဒီယာသမားမဟုတ်တဲ့အခါကျတော့ဒေါ်ဆန်းစုကြည်ကမီဒီယာတွေပေါ်မှာအဲ့လိုမြင်အောင်ရခိုင်ကိစ္စပဲဖြစ်စီနောက်တခြားအစိုးရနဲ့ပတ်သက်လို့ပဲဖြစ်စီ mainstream media တွေထဲမှာဒဇုံတရား virus ဖြစ်တယ်လို့ကိုသက်ဆွေဝင်တို့အပါဝင်ပေါ်လူလူကြားထဲမှာကိုအဲ့လိုမျိုးခံစားချက်တွေရှိပါလား
ဟုတ်ကဲ့
ဟုတ်ကဲ့အဓိကတော့ခုနဒေါ်ဆန်းစုကြည်ဘက်ကလို့မြင်တယ်လို့ပေါ့နော်မြင်တယ်လို့ဖြစ်နေတာဒီ mainstream media တွေကရောရခိုင်ကိစ္စအပါအဝင်ဒေါ်ဒီအစိုးရနဲ့ပတ်သက်လို့ကိစ္စပြောဆိုရေးသားတဲ့အခါမှာ mainstream media တွေကဒဇုံတရား virus ရှိတယ်လို့ရောမြင်ပါလား
ကျွန်တော်တော့မမြင်ပါဘူးဒါကတော့ကျွန်တော်တို့ဒီ mainstream media တွေကျွန်တော်မြင်တာဟိုကြီးတာရော့နေလို့မြင်တာတကယ်ကလေဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဒီကျွန်တော်တို့ဒီတိုင်းနိုင်ငံနဲ့ဒီအစိုးရကိစ္စမျိုးမှာပြောရမယ့်ကိစ္စမျိုးမှာကပြောမှုလုံးဝလို့ရမှာကျွန်တော်ဒီလူခွေသမားတွေဒီလူခွေတက်ကြလို့ကြားပြီးဒီနိုင်ငံရေးတက်ကြလို့ကြားပြီးပြောနေတယ်ဆိုတော့အဲဒီ mainstream media အနေနဲ့ကတော့ဒီကြီးကတော့ပုံပြီးပြောဖို့လိုသေးတယ်ဒါပေမဲ့တကယ်ဖြစ်ခဲ့တာတကယ်လို့ဒီကျွန်တော်ဆောင်လဲရှိပြီးပြောရတဲ့ဟာဒီတိုင်းနဲ့စီရောက်ဒီကပြီးရောက်ပြီးတော့ချက်တယ်လားဒီလိုဖြစ်တာဒါပေမဲ့ဒီအောင်ကျွန်တော်ဒီလိုမှကျွန်တော်မီဒီယာရဲ့အနေနဲ့ပြောပြတဲ့ဟာကအများကြီးအားနည်းနေရတယ်တော့ဒါနိုင်ငံရဲ့မီဒီယာရဲ့ထောက်ပြနေတာမျိုးရှိတယ်เนาะဒါပေမဲ့ဒီလိုမျိုးဖြစ်နေရတယ်ဥပမာရေရာကြီးကပြီးခုဒီကဒီဒီလိုမျိုးဒီကတော့ဒီလိုမျိုးရတဲ့ရည်ရည်ကြတယ်ဒါကြေးရည်ဆိုလို့ရှိရင်သူရသူမျိုးတွေရည်ရည်တက်တာဆက်နေတယ်ကတော့ရည်ရည်ဒီလိုရနေကြပြီးမှပြရမယ်ဒါရှင်းရှင်းလေးကျွန်တော်ပြောကြတယ်ဒါပေမဲ့ဒီလိုမျိုးရည်ရည်ကြတော့ဒီပက်ချာနဲ့အများကြီးရှိတာဥပမာသုံးမျိုးရာဆိုလို့ရှိရင်ကျွန်တော်ဖောက်သတ်မိလိုက်တာရည်ရည်လို့သုံးလို့ဆိုပြီးသူတို့ဟာဒီတောက်ဆက်ဆက်ပေးလို့ရှိရင်တိုက်ပြီးမယ်ပါလားဒီစိတ်ဖြစ်တာ
ဟုတ်ကဲ့အဲ့ဒါကြတော့
မီဒီယာမှာလည်းတော့ပုံစံကြည့်ကြရတယ်ဘယ်သူကဒီလေမမပြင်းရအောင်ပေးတာလို့ဒီကတည်းကခိုင်တာနေနေဒီပုံစံမျိုးစုံတွေတော့ဖြည်းဖြည်းတော့သွားရပြီဖြစ်တယ်တချို့ကမျိုးပါဆိုကျွန်တော်အားတော့မရတာမျို
းဟုတ်ကဲ့ခရန်ကုသဆောင်ရဲ့ကျေးဇူး
ချက်ကျွန်တော်မြင်ရတော့မင်းစင်အဆူရအောင်အဲ့လိုဖြစ်နေအားကြီးပြောဖို့နေရနိုင်ငံခြားမီဒီယာလည်းဒီမပြောဖို့ဆိုတာပြော
ဟုတ်ကဲ့ခင်ဗျကျွန်တော်တော်ရရှင်တူဖိတ်ချင်ပါလေကိုတက်ဆွေဝင
်
ဟုတ်ကဲ့တော်ရရှင်တူရောက်နေလို့လေတိုင်းပေါ်မှာကိုတက်ခိုင်ကိုတက်ခိုင်အဲဆွေးနွေးမြင်းလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့မီဒီယာတွေကိုသိပြီးတော့ယုံကြည်ရှိတဲ့ဘက်ကပဲကျွန်တော်ဆွေးနွေးမှာပဲ
ဒီ
မှာကျွန်တော်ဘာဖြစ်လို့လဲဆိုတော့ဒီဟိုတနေ့ကဘာသာရေးစီရင်ခံစားနဲ့ပတ်သက်ပြီးတော့ဒီကိုကွန်ဆောင်လာ VO ရအင်တာဗျူးနဲ့နားထောင်လဲရတယ်အဲ့ဒီမှာသူပြောသွားတယ်ကချင်ပြည်နယ်မှာခရစ်ယာန်ကိုယ်ကသူက60ကိုရာခိုင်နှုန်းရှိတယ်လို့သူပြောသွားတယ်ဒါကြောင့်အမဟုတ်ဘူးအမဒါပေမဲ့အဲ့အမကို BOA ကနေမှခလွင့်ပေးတယ်ထုတ်လွင့်ပေးတယ်ဒါဆိုအဲ့လိုမျိုးပေါ့ဗျာ Facebook ဆိုတာလည်းပဲတင်လိုက်တယ်တင်လိုက်တယ်ကျွန်တော်မှားမှန်းသိစဘူးတင်ပေးလိုက်တာပဲဒီ BOA ကလည်းအဲ့အရာမျိုးပဲအဲ့လိုမျိုးအများကြီးပဲကျွန်တော် AA နဲ့ဗမာစစ်တပ်နဲ့ဖြစ်တဲ့အချိန်မှာ AA ဘက်ကပြောတယ်ရောက်20ဗမာစစ်တပ်ကရောက်20တေးတယ်30တေးတယ်ကြားဆုံးနဲ့ပြောတယ်ဒါလို့အဟုတ်လားမဟုတ်လားလည်းမသိဘူး AA ကသာမှားပြီးပြောတာဆိုလို့ရှိရင် BOA ကလည်းထုတ်လွင့်ပေးတယ်ပဲကိုယ်တင်ကဟိုတကယ်တည်လားမတည်လားမသိဘူးအဲ့လိုမျိုးတွေအများကြီးဖြစ်နေတယ်အများကြီးဖြစ်နေတယ်အဲ့လိုမျိုးတွေဟိုဒီမီဒီယာမသိပြီးတော့ယုံကြည်လို့မရတဲ့ပုံပေါ့ဗျာနောက်တစ်ခုကကျွန်တော်ကိုတာလင်ဆောင်တော့ကိုမေ့ကျင်တာပါဟု
တ်ကဲ့ကို
တာလင်ဆောင်တော့ကိုမေ့ကျင်တာဒီဟာဒရင်းမီဒီယာကောင်စီကဥမင်ကျော်ရေကိုတိဟာသွေးရေကိုတန်ဆောင်ကိုတာလင်ဆောင်တက်ကအရဖီမှာဆွေးနွေးတော့ရှိတယ် professional media သမားတယောက်ဆိုတာဒီတိုင်းပြည်ပေါ်လူမျိုးပေါ်တစ္ဆာခံကြမလို့ဘူးအမှန်တရားကိုတစ္ဆာခံမယ်တဲ့ပြောသွားဟုတ်ပြီမှန်တရားကိုသစ္စာခံတဲ့သတင်းမီဒီယာရောက်ပါတိုင်းပြည်အကျိုးရှိတဲ့မှန်တရားကိုထုတ်ဖော်မှာလားတိုင်းပြည်အကျိုးမရှိတဲ့မှန်တရားကိုထုတ်ဖော်မှာလားခုအဲ့ခင်ဗျားတို့ဒီမီဒီယာသမားတွေထုတ်ဖော်နေတဲ့အမှန်တရားတွေကပြည်သူလူထုကဘယ်လောက်အကျိုးရှိလဲပြည်သူလူထုကပြည်သူလူထုကလာတဲ့ impact ကပြည်သူလူထုကလာပြီးတော့ပြန်ပြီးတော့ response ကဘလို့ဖြစ်နေလဲဆိုတော့သိလားဆိုတော့ကျွန်တော်ကမေးချင်တာပ
ါဟုတ်ကဲ့ကျေးဇူးပါကုသခန့်ကျွန်တော်မေးပြီးပါမယ်အရင်ဆုံးကျွန်တော်တို့ VOE ကထုတ်လွှင့်ချက်နဲ့ပတ်သက်လို့ကျွန်တော်အရင်ဆုံးပြောချင်ပါတယ်ကိုကွန်ဆန်ပြောဆိုသွားတဲ့ကိစ္စဆိုလို့ရှိရင်ဒါက ျွန်တော်တို့အင်တာဗျူးပါဗောနော်ဒီအင်တာဗျူးမင်းများနဲ့လူပုဂ္ဂိုလ်သူ့ရဲ့ပြောဆိုတဲ့အချက်ကိုပဲကျွန်တော်တို့ထည့်တာပါသူပြောဆိုတဲ့အတန်နဲ့ပါပါလိမ့်မယ်ကျွန်တော်တို့ဘက်ကပြောတာမဟုတ်ပါဘူးထိုနည်းလကောင်းပဲအေနဲ့မြန်မာတိုက်ပွဲကိစ္စတွေမှာလည်းအေဘက်ကပြောဆိုတဲ့ဟာကိုကျွန်တော်တို့ထုတ်လည်ပါတယ်မြန်မာအဲ့ချိန်တိုင်းမှာတစ်ဖက်မှာရှိတဲ့မြန်မာတပ်မတော်ပဲဖြစ်စီမြန်မာအစိုးရပိုင်းဖြစ်စီသူတို့ပဲပြောဆိုချက်တွေကိုသူတို့ဘက်ကတုတ်ပြတ်ချက်တွေရဖို့အတွက်ကျွန်တော်အငြင်းန်းစူးစမ်းပါတယ်အတော်များများမရပါဘူးတစ်ဖက်ကပြောဆိုတာမရှိပါဘူးအဲ့အတွက်ကြောင့်မလို့ခုနပြောလို့တစ်ဖက်သက်ဖြစ်သွားဆိုတဲ့ကိစ္စမှာ access of information ခုနပြောလို့သတင်းမီဒီယာသတင်းချက်လက်ကိုအစိုးရဖြစ်စီတပ်မတော်ဘက်ကဖြစ်စီရယူပိုင်ခွင့်သတင်းမီဒီယာဘက်မှာကျွန်တော်တို့မှာခုနပြောလို့ပေါ့ကျွန်တော်တို့အနေနဲ့ view အနေနဲ့အဲ့ချိန်မှာမရလိုက်တဲ့အခါကျတော့တစ်ဖက်သက်လို့ဖြစ်သွားတာမျိုးရှိပါတယ်ဒါပေမဲ့ဒီပြောဆိုသွားတဲ့ကိစ္စကကာယကရှင်ပြောဆိုတဲ့လူတွေကိစ္စဖြစ်ပါတယ်ခင်ဗျာကျွန်တော်အဲ့ဒါကကျွန်တော် view နဲ့ပတ်သက်လို့ပြောတာပါကျွန်တော်ခုနကုသလုံကိုမေးသွားတဲ့ကိစ္စနဲ့ပတ်သက်လို့ကုသလုံကပဲပြန်ပြီးတော့ဖြေပေးပါလားခင်ဗျာ
အဲ့တော့တာဝန်ယူနေတဲ့အကျိုးရှိရဆိုတာသူကဘယ်လိုဟာမျိုးဖြစ်ရှိလဲသူကလည်းရှိနေတယ်ပေါ့နော်ကျွန်တော်တို့အနေနဲ့ကတော့ဥပမာဆိုလို့ရှိရင်ရာဇာကိစ္စကိုကျွန်တော်ပြောပါမယ်ဒီလိုမှာဟာလာဒီလူကြီးတက်တူရနေပြီးတော့အဟိုပါတော့နော်တက်ချက်တဲ့ကိစ္စပေါ့လူစုတွေနဲ့တက်ချက်တဲ့ကိစ္စတချို့ရလည်းပြောကြတယ်ပေါ့နော်အကျန်းဖတ်သမားကြီးတက်ချက်တာကြတော့မပြောဘူးဆိုတော့အကျန်းဖတ်သမားကြီးတက်ချက်တာကိုလည်းနိုင်ငံတကာမီဒီယာကကြီးနေတာအများကြီးပါပေါ့နော်အဲ့တော့ခုနပြောလို့ကျွန်တော်တို့ဒီဟိုလူကြီးတက်ချက်ဆိုတာတိုင်းပြည်မှာအကျူးကျူးရှင်းတစ်ခုပေါ့နော်တကယ်ကိုစီးနဲ့ပေါင်းနဲ့ဥပဒေနဲ့ဖန်ပြီးထားတဲ့အကျူးကျူးရှင်းတစ်ခုရနေပြီးတော့စီးနဲ့ကမ်းနဲ့ဆက်တာဖြစ်တာကိုလိုက်တာဒီနောက်မြောက်ကထောက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒါဟာတိုင်းပြည်ရဲ့အကျိုးရှိတဲ့ကိစ္စဟုတ်လားဒီလိုခေါင်းကြီးထားတဲ့အဖွဲ့ကြီးကဒီလိုတက်လို့မရဘူးသူတို့ကဒီလိုဆန်းတယ်တကယ်တည်းအကျန့်ဖတ်သမားဆိုလို့ရှိရင်တရားရင်ကျင်ရမယ်တရားရင်ကနေပြီးတော့ဆုံးဖြတ်လို့ပြရှိရတယ်နောက်တော့ပြရှိရတယ်လို့ရှိရင်တရားပြီးတော့ဟိုပြနိုင်ချလို့ရတယ်နော်ဒီလိုမျိုးအကျန့်ဖတ်သမားတွေလို့ကျွန်တော်တို့ကကတ်လိုက်ချက်လိုက်ဟဲ့လားပြည်ပြာမှာဆက်ပြီးတော့မြင်းကြီးနဲ့တူးဖို့တဲ့ကိစ္စမျိုးဟာဒါကရခိုင်ကိစ္စမျိုးဒီလိုမျိုးတိုင်းရင်းသားဒေသတွေမှာဒီလိုလူတွေတက်ဖွဲ့ဝင်တွေကတက်ဖြတ်တဲ့ကိစ္စမျိုးဘယ်လောက်ရှိခဲ့ပြီလဲဒါကျွန်တော်မသိနိုင်ဘူးဒီလိုမျိုးတက်ဖြတ်တဲ့ဆရာလည်းရှိနေကြဒါကိုခုတူချလိုက်လို့ဆိုလို့ရှိရင်နောက်နေလဲဥပဒေနဲ့တက်ဖြတ်တဲ့ကိစ္စကြီးဒီလိုလူကြီးကိုဥပဒေနဲ့တက်ဖြတ်တဲ့ကိစ္စကြီးအများကြီးဖြစ်လာမှာပဲဒါကြောင့်မို့ဒီလိုမျိုးကိစ္စမျိုးထောက်ထုတ်တာဟာတိုင်းပြည်ရဲ့လူတွေကအကျိုးရှိတယ်လို့ကျွန်တော်ပြောရဖြစ်ပါတယ်ဒါပေမဲ့ဒီကတိုင်းပြည်ရဲ့လူတွေအကျိုးရှိပြီဆိုတာဘယ်ရှိတော့ရှိလဲဆိုတော့ကျွန်တော်လည်းမားမလို့ဒီလိုဒါတော့ကျွန်တော်ရဲ့ဟိုပါပေါ့လေဒီအမျိုးကြောတာဟာဒါကအမှန်တရားကိုသိပါခံလို့ဆိုတာကျွန်တော်တို့ဟာအမျိုးများစုဆိုပြီးတော့ဒီဟာကအမှန်တရားကအမှားပေါ့နော်ဒီဟာကကျွန်တော်တို့ကသုံးဖြတ်လို့မရပါဘူးကျွန်တော်တို့ကသတင်းတင်ပြရတဲ့ဒီပါပဲအဲ့တော့တင်ပြရတဲ့ဒီတွေကနေပြီးတော့တင်ပြရင်အဲ့ဒါကိုကြည့်ပြီးတော့ဟိုဒီကြည့်ရတဲ့အတွက်နဲ့ဒါဖတ်တဲ့အတွက်နားထောင်နေဒီကနေဒီဟာအမှန်ဒီဟာအမှားဆိုတော့သူကသုံးဖြတ်တာပါဒါပေမဲ့မီဒီယာကကြားခံနေခုပါပဲဘာကြီးဖြစ်ခဲ့လဲဘယ်လိုဖြစ်ခဲ့လဲဘယ်လောက်ထိဖြစ်ခဲ့လဲဒါမျိုးဘာပေါင်းဆိုတော့အတန်ကြီးဟုတ်ကြတယ်အတော်တရားပါပဲအဲ့ဒါကိုတော့တူတူချာချာနားလည်နေဆိုလို့ရှိရင်ဒီနောက်ဒီပြောနေလို့အတင်းကြီးတိုက်သွားမယ်လို့ကျွန်တော်ကထင်ပါတယ်ဗျ
ဟုတ်ကဲ့ကိုတာလွန်ကျေးဇူးပါကျွန်တော်နောက်ထပ်တော့ရှင်တယောက်ရဲ့ပေးစာကျွန်တော်ဖတ်ပြချင်ပါတယ်ကျွန်တော်ကတော့ဖြိုးဝင်းထက်အောင်ပါလေအခုချိန်မှာဆိုလို့ရှိရင်မြန်မာနိုင်ငံဟာဖုန်းလိုင်းတွေကောင်းလာတဲ့အမျှလူမှုကွန်ရက်တွေဖြစ်တဲ့ Facebook သုံးတဲ့သူတွေများလာနေပါတယ်။နောက်ပြီးတော့ကြော်ညာတွေသတင်းဌာနတွေကစ Facebook ကနေဖြန့်နေကြတော့ Facebook သုံးပြီးတော့သတင်းတွေရယူနေကြပါတယ်။ဒါပေမဲ့ Facebook ကိုသုံးချပြီးတော့သတင်းအမှားအမိုးစကားတွေပြောနေသူတွေကရှိနေကြတော့အခုနောက်ပိုင်းဆိုရင် Facebook ပေါ်မှာတိလိုက်ရတဲ့သတင်းတွေကိုသိပ်မယုံရဲပါဘူးတဲ့။ကျွန်တော်ဆိုလို့ရှိရင်ဒီသတင်းတွေမှန်ကန်ရဲ့လားရှိမရှိဆိုတာကို VOA BBC လို့သတင်းပြန်ကြားပြီးတဲ့သတင်းဌာနတွေကိုသွားဝင်ဖတ်ကြည့်ရပါတယ်။ဘာလို့လဲဆိုတော့ Facebook ပေါ်ကသတင်းတွေကတိကျမှုမရှိသလိုပြောချင်တိုင်းပြောခွင့်ရတဲ့အခြေအနေဖြစ်နေတော့မယုံရဲတာပါတဲ့။နောက်ထပ်သတင်းရှင်တဦးကတော့ကုတင်ငွေပါ၊ဥတင်ငွေပါ။သူရေးထားတာကတော့မြန်မာလူထုကြားမှာလူမှုကွန်ရက်ရဲ့ဩဇာဟာအတော်လေးကိုလွှမ်းမိုးပါတယ်။မီဒီယာတွေကနောက်ကလိုက်နေရတာပါတဲ့။ရန်ကုန်မှာနေ့စဉ်ထုတ်သတင်းစာကိုမနေ့ပိုင်းတိုင်းမှာဖတ်ရပြီမယ်။နေမှာဆိုရင်တော့အနည်းဆုံးတစ်ရက်နောက်ကျပြီးတော့ဖတ်ရပါတယ်။အပတ်စဉ်ထုတ် January လဲထုံးနည်းလကောက်ပါတဲ့။နောက်ကျမှဖတ်ရပါတယ်။မည်သူနေပြမှာဆိုရင်ပူဆိုးပါလေတဲ့လူမှုကွန်ရက်မှာဆိုရင်တော့လိုင်းရှိလို့ရှိရင်တင်းကချက်ချင်းရတာမှန်ကတော့ကုပြီးတော့ကုပါကူချင်းချင်ရမယ်သဘောပါတဲ့ဒေသဂျာနယ်တွေကိုဖတ်တဲ့သူနဲ့လူမှုကွန်ရက်အသုံးပြုပြီးတော့ဖတ်တဲ့လူကပူများလာတာတွေ့ရမှာပါတဲ့ကျွန်တော်ဆိုလို့ရှိရင်ね Messenger မှာ CNN BBC တို့ကိုဖတ်ပါတယ်တင်းဦးဖတ်ရပါတယ်တဲ့ဒါကတော့ကုတင်ကိုရဲ့အမြင်ပါကျွန်တော်အဲ့တော့အဲ့ဒါနဲ့ပတ်သက်လို့ကိုသက်ဆွေဝင်ကိုပဲမေးချင်ပါတယ်ခင်ဗျာအခုပြောမယ်ဆိုရင်တော့ဒီ social media ကလည်း platform တစ်ခုအနေနဲ့သတင်းဌာနအတော်များများအသုံးပြုလာကြပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံမှာ social media ရဲ့လွှမ်းမိုးမှုကခုနဒေါ်ဆန်းစုကြည်သိကျင်တယ်လို့လွှမ်းမိုးမှုကမီဒီယာတက်တောင်ကြီးနေပြီလားကိုသက်ဆွေဝင်ရဲ့အမြင်သိချင်ပါတယ
်ကျွန်တော်ဒီ social media ခုနပြောတဲ့ platform တစ်ခုရဲ့လေအဲ social media platform မှာပဲရှိသေးတယ်ဒီသတင်းပေါင်းကိုသတင်းဌာနပေါင်းဆိုရလို့ဒီ social media တွေမှာတက်ပြီးတော့သူရဲ့ဒီက
င်းတွေမြင်ကြည့်ရအောင်လုပ်တယ်။အဲ့လိုပဲဒီခုနပြောလို့မျိုးဒီမီဒီယာအသုတွေပြောလို့ဆိုတော့ဒီဟိုဝါဒချက်စုလုပ်တဲ့အကောင့်တွေပြည့်စည်ရနေပြီလို့ခဲ့။ဒါမျိုးဒီသတင်းမီဒီယာရောက်ဆုံးတာကမျိုးရှိခါလာမျိုးလက်ကလည်းကျွန်တော်ဒီမီဒီယာလေးဆိုစီကဟာမျိုးပေါ့နော်။ဒီဒီသတင်းဌာနနဲ့ဒီသတင်းတွေကိုဘယ်လိုမျိုးဟိုဆက်ဆက်ရမယ်ဘယ်လိုမျိုးကျွန်တော်တို့ဒီဖေရှားပြီးတော့အပြီးအကောင့်မှာဆက်ရမယ်ဆိုတော့ဒီဖီးလိုကဆက်ပါတယ်။အဲ့တော့ဒီလူကြီးကျမ်းမှာဒီလူကြီးလူကြီးမရှိသေးရတယ်ကျွန်တော်တို့ဒီဟိုပြဿနာရှိရပါတော့အဲ့ဆိုရှယ်မီဒီယာဆိုမှုမျိုးကဘာလို့ပြောရလဲကျွန်တော်မသိဘူးဆိုရှယ်မီဒီယာဆိုတာမီဒီယာတစ်ခုဟုတ်မလို့သူကသူကပလက်ဖောင်းပဲဖြစ်တယ်အဲ့ပလက်ဖောင်းပေါ်မှာတခြားသောမီဒီယာတွေရောရှိတယ်ပြောရတဲ့ခါကျလူတယောက်သူတတိပုဂ္ဂလလူကြီးရှိတယ်ဒီကကျွန်တော်တို့ဆိုရှယ်အင်ဖလူအင်ဆာလူမျိုးရှိတယ်ဒီမီဒီယာနဲ့သူတို့ရေးကြတာရေးကြတယ်ဥပမာအဲ့ဒါကြီးဆိုရတဲ့ကောင်ဒီလူကြီးတွေလည်းကြီးကြီးလည်းရှိတယ်အဲ့လိုပဲကျွန်တော်တို့ဓာတ်ပါကြတဲ့မျိုးဒီလူကြီးတွေလည်းရှိတယ်အများကြီးပေါ့အဲ့တော့ဒီအောင်မှဒီရည်ကိုကြိုက်ရအောင်ရွှေပြီးဖတ်ကြတယ်။အဲအဲ့ဒါကျွန်တော်တို့ကဒီခုနပြောဆိုရှယ်မီဒီယာဆိုမျိုးတကယ်အားကြီးရဆိုလို့ရှိတယ်။ဘာလို့လဲဆိုတော့ဒီကတော့ဖုန်းရှိတယ်။မနေ့ကလည်းအဲ့လိုမျိုးဆက်ပြီးကြားနေတော့သူ့ပြီးတော့ပြင်ကြတာဖြစ်တယ်။အဲ့တော့ဒီလိုမင်းချင်းမီဒီယာတွေကဆိုရှယ်မီဒီယာကိုတက်မလာလို့ရှိရင် online တော့တက်မလာလို့ဘယ်ရောက်ဒီတာဖြစ်ခဲ့။ကျွန်တော်တို့ဒီဂျာနယ်ဆောင်ရည်ကြရမျိုးကျွန်တော်တို့ဒီမဂ္ဂဇင်းဆောင်ရည်ကြရမျိုးကျွန်တော်တို့ဒီဝေဘ်ဆောင်ရည်ကြရမျိုးသိလိုက်ရမျိုးအများကြီးဖြစ်လာတယ်။အဲ့တော့ကျွန်တော်တို့ဒီပုံစံတစ်မျိုးနဲ့ဒီမီဒီယာအဖြစ်တစ်ခုကိုဒီလိုမျိုးနဲ့တွားမလဲဆိုတာမျိုးကဒီအဖြစ်ကဆက်ရမှုလုံးနေဖြစ်နေတယ်။အဲ့တော့ဆိုရှယ်မီဒီယာဆိုမျိုးကကြီးရဆိုကြီးတယ်။ဒီအဖြစ်ကရောက်တယ်။ဒါပေမဲ့ဆိုရှယ်မီဒီယာတစ်ခုမဟုတ်ဘူး။ဒီကမီဒီယာပလက်ဖောင်းတစ်ခုဖြစ်တယ်။အဲ့တော့ကျွန်တော်တို့ဒီလိုစီဒီလိုမျိုးတရေရအောင်ပြီးလို့ရအောင်ကျွန်တော်တွားလို့ရမယ်ဆိုရယ်ဒီလိုတစ်ခုပြဆင်းသွားပြီးလို့ဒီတွားမရမှာဖြစ်နေ
။ဟုတ်ကဲ့
။ဒီလိုဒီမှာဒီလိုမျိုးမှာဆိုရှယ်ကောင်းရှိနေတာဆိုရှယ်မီဒီယာတော့ပြောလို့ဆိုတော့ဒီလိုမျိုးမီဒီယာတစ်ခုဒီဆိုရှယ်မီဒီယာအားလုံးလည်းပြောရမှာပါပဲ။
ဟုတ်ကဲ့ကျွန်တော်နောက်ဆုံးအချိန်လက်တည်းမရတော့ဘူးခုတလုံးဆောင်ချက်ကိုမေးချင်ပါတယ်ခင်ဗျာဒေါန်ဆန်းစုကြည်ခုနကပြောသွားတဲ့နောက်ဆုံးချက်ပါသူပြောသွားတဲ့အထဲမှာသတင်းမီဒီယာကိုသူပြန်ပြီးတော့ဆန်းစစ်ပြီးတော့မေးခွန်းပြန်ထုတ်ထားတယ်သတင်းမီဒီယာကဖြစ်ယုံတွေကိုပြောယုံတက်တက်ပဲလားဆိုတဲ့မေးခွန်းမျိုးပြန်ထုတ်ထားတာရှိပါတယ်ခုတလုံးလည်းအဲ့မှာရှိနေတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်လို့ခုတလုံးအမြင်သိကြပါတယ်
အဲ့တော့ကျွန်တော်တို့ကဒီဓာတ်ပေါင်းစုံလို့နော်ဓာတ်ပေါင်းစုံကိုကျွန်တော်တို့ကတင်ပြဖို့ကျွန်တော်တို့မှာတာဝန်ရှိရပါတော့။ဘာလို့ဖြစ်တာလဲဘယ်လိုအခြေအနေမျိုးဖြစ်တာလဲပေါ့။ဒါမျိုးကျွန်တော်တို့ကတင်ပြဖို့တာဝန်ရှိတဲ့ဒီရာဒီကျွန်တော်တို့ပဲပေါ့နော်။ပြီးရင်ဒီချက်လက်တွေပေါ်မှာမူတည်ပြီးတော့ဘယ်လိုဖြစ်နေလဲဆိုတော့ကျွန်တော်တို့ရဲ့ editorial policy ပေါ့နော်။ editor အပေါ်စိတ်ကူးအတွေးအမြင်တွေဒါမျိုးလည်းကျွန်တော်တို့ကဖော်ပြတာပေါ့လေ။အဲ့တော့ဒီဟာကြီးကတော့ကျွန်တော်ထင်ပါတယ်ဟိုဒီအရေးစကားနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီရာကြီးဒီဒီလူလူကဟာလာရေးောက်တင်ပြလိုက်တဲ့အစိုးရကြီး
ဟုတ်ကဲ့15စက္ကန့်လောက်ပဲရပါတယ်ခု
လူကလုံးလုံးမလုပ်ဆိုတာကျွန်တော်ကပြန်ပြီးဆန်းကျင်ရတဲ့အင်ထားမျိုးပါဒီဒီဟာကိုပဲကျွန်တော်ကတော့ဘောင်းတူကြီးကပြောတင်ပါတယ်အဲ့တော့လူလူကရေးောက်တင်ပြထားတဲ့အစိုးရကြီးဒီလူလူကိုတကယ်လုံးမလုပ်စောင့်ကြည့်လို့ဒီမှာမီဒီယာတွေရှိပါတယ်ပုံတွင်းတဲ့ပုံပြရမီဒီယာတွေရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာကုတာလုံးဆောင်ထက်ကျေးဇူးပါကျွန်တော်တို့ Daily Life Season ချိန်လေးဆက်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ကုတက်ဆွေဝင်ကုတာလုံးဆောင်ထက်နဲ့ကျွန်တော်တို့ရှင်နေအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာ Daily Life Season ဒီမှာရနာကုန်ပြေပါခင်ဗျာ
ကိုတန်းမျိုးဆွေးနွေးတင်ဆက်တဲ့အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါအောင်ရှင
်။ယူကရိန်းနိုင်ငံမှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တဲ့အတွက်ယူကရိန်းအရှေ့ပိုင်းမှာရန်လိုမှုတွေပိုဆိုးလာလိမ့်မယ်လို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။ယူကရိန်းရေတပ်တင်မောနှစ်စီးနဲ့ဆွဲတင်မောတစ်စီးကိုရုရှားကရေနံနိမိတ်ကျွလွန်တယ်လို့ဆိုပြီးပင်လယ်နဲ့ထဲမှာဖမ်းဆီးခဲ့ပြီးတဲ့နောက်လွှတ်တော်ရဲ့ခွင့်ပြုချက်နဲ့ယူကရိန်းဒေသတွေကဒေသ၁၀ခုမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ထရန့်ရွေးကောက်ပွဲအောင်နိုင်ရေးစည်းရုံးရေးအဖွဲ့ဥက္ကဋ္ဌဟောင်းကအစိုးရရှေ့နေတွေနဲ့အပေးအယူလုပ်ထားတဲ့သဘောတူညီချက်ကိုချိုးဖောက်ပြီးတော့စုံစမ်းစစ်ဆေးသူတွေကိုလိန်ညာပြောခဲ့တယ်လို့အထူးစုံစမ်းရေးမှူးရောဘတ်မော်လာယွန်းကနေပြီးတော့ပြောကြားလိုက်ပါတယ်။ Smartphone App ပေါ်ကနေပြီးတော့ကားငှားစီးနိုင်အောင်ဝန်ဆောင်မှုပေးတဲ့ Uber ကုမ္ပဏီကဗြိတိန်နဲ့ Netherlands နိုင်ငံတွေကဖြီးသည်ရဲ့အချက်အလက်တွေကိုလုံခြုံအောင်ထိမ့်သိမ်းမထားပေးနိုင်မှုနဲ့နှစ်နိုင်ငံပေါင်းဒေါ်လာတသန်းကျော်တန်ငွေရိုက်ခံခဲ့ရပါတယ်ဗြိတိန်သတင်းအချက်အလက်ဆိုင်ရာကော်မရှင်နာမင်းကြီးယုံနဲ့ Netherlands Data အချက်အလက်အကာအကွယ်ပေးရေးဆိုင်ရာအာဏာပိုင်တွေကဒီတိုင်းငွေကြေးရိုက်ခဲ့တာဖြစ်ပါတယ်ရှင
်သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကအမှတ်တင်ငီထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Peter Henley ဖြစ်ပါတယ် VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့အတန်လွှင့်ပေးခဲ့တာပါVOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.